Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပြကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2023ခုနှစ်ဇွန်လ3ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ2440 51နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့ပဲသူပြောပြပေးမှာပါမိုးခါမုန်တိုင်းတန်တင့်ခဲ့တဲ့ပြည်သူ6000ခွဲကျော်ကိုကုလသမဂ္ဂကအကူအညီပေးနိုင်ခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်အိန္ဒိယနိုင်ငံအိုဒက်ဆာပြည်နယ်မှာမြစ်ထားမတော်တဆဖြစ်မှုကြောင့်လူ50တဲ့မင်းနဲ့တေဆုံးခဲ့ရပါတယ်စင်ကာပူနိုင်ငံမှာကျင်းပနေတဲ့ရှန်ဂရီလာဆွေးနွေးပွဲမှာတော့အမေရိကန်နဲ့တရုတ်ကာကွယ်ဝင်ကြီးတွေတွေ့ဆုံမှုရှိခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညာဝင်းရောင်
းဟုတ်ကဲ့ပါခင်ဗျာအဲ့လိုနောက်ဆုံးရသတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာဒီမိုင်းလာဒေသမှာစစ်ကောင်စီနဲ့ညီနောင်၃ဘွဲ့ကြားဆွေးနွေးပွဲရုတ်တရက်ရက်ဆိုင်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးသုံးသပ်ချက်မှာတော့
ဒါပေမဲ့၃ရက်ဆွေးနွေးမယ်လို့ပြင်ဆင်ထားရတာကနေ၂ရက်နဲ့ဖြတ်လိုက်တယ်ဆိုတဲ့အခါမှာမိုင်းလာနေပြီးတော့သတင်း
နေပြီးမှအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်တခါမြန်မာနိုင်ငံထုတ်တဲ့ဒီမူရစ်စေဝါတွေကိုပင်လဲရေချောင်းကနေတဆင့်ဘယ်လိုတည်ယူနေကြသလဲဆိုတော့ကုလသမဂ္ဂရဲ့အစီရင်ခံစာနဲ့ပတ်သက်တဲ့အမြင်တွေကိုလည်းနားဆင်ရမှာဖြစ်ပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေနဲ့အတူနိုင်ငံတကာသတင်းလွှာတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
ရုရှားနဲ့ယူကရိန်းနှစ်နိုင်ငံကြားစစ်ပွဲအဆုံးသတ်ဖို့နဲ့တရားမျှတပြီးတာရှိခံမဲ့ငြိမ်းချမ်းရဖို့ဆိုရင်အမေရိကန်ဆွေဟာယူကရိန်းပါဝင်မဟာမိတ်တွေနဲ့ပူးပေါင်းဆောင်ရနေတယ်လို့ NATO မဟာမိတ်အဖွဲ့ဝင်အသစ်ဖြစ်တဲ့ဖင်လန်နိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတောက်ကြနေမှာပြောပါရယ်ခိုင်မာတဲ့ငြိမ်းချမ်းရေးအတွက်ကုလသမဂ္ဂကပြတ်ထန်းထားတဲ့သဘောတူညီချက်တွေကိုလေးစားလိုက်နာဖို့လို့ပြီးတော့နိုင်ငံအနေနဲ့နေမည်ပိုင်ဆိုင်မှုနေမည်တတ်မှတ်ချက်တွေနဲ့လွတ်လပ်ရေးအခြေခံတွေကိုလည်းခိုင်ခိုင်မာမာလေးစားလိုက်နာဖို့လိုပါတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်။ယူကရိန်းမှာတရားမျှတပြီးတာရှိခန်းနဲ့ငြိမ်းချမ်းသဘောတူညီချက်ရနိုင်ဖို့အတွက်ယူကရိန်းမြေပေါ်ကနေရုရှားတပ်တွေကဆုတ်ခွာပေးဖို့လိုတယ်လို့လည်းပြောပါတယ်။ NATO မဟာမိတ်အဖွဲ့ရဲ့ဝင်ဖို့စောင့်ဆိုင်းနေတဲ့ယူကရိန်းရဲ့သမ္မတဗလိုဒီမီယာဇယ်လန်စကီကတော့ NATO မဟာမိတ်အဖွဲ့ရဲ့ကိုဝင်ခွင့်ရရင်တော့အကောင်းဆုံးလုံခြုံရေးအာမခံချက်ကိုရမှာဖြစ်တယ်လို့ဒီရေးကလည်းမဖြစ်နိုင်လောက်အောင်ခက်ပါတယ်လို့အက်စတိုးနီးယားသမ္မတနဲ့ကီယက်မှာတွေ့ဆုံပြီးသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါ့အပြင်ယူကရိန်းနေနဲ့ NATO မဟာမိတ်အဖွဲ့ဝင်နိုင်ငံတွေကိုစစ်ပွဲတွင်ဆွေးနွေးသင့်မှာမဟုတ်ဘူးလို့လည်းပြောပါတယ်။တစ်ချိန်တည်းမှာပဲရုရှားနျူကလ িয়ার စစ်ဆေးမှုတွေအတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြည်ဝင်ခွင့်ဗီဇာပိတ်ပင်လိုက်တယ်လို့နောက်ထပ်ပြည်ဝင်ခွင့်လျှောက်ထားမဲ့နျူကလ িয়ার စောင့်ကြည့်ရေးတာဝန်ရှိသူတွေကိုလည်းညှင်းပယ်ဖို့ရှိတယ်လို့သတင်းထုတ်ပြန်ထားပါတယ်။
American အစိုးရအသုံးစရိတ်အတွက်ချေယူနိုင်မဲ့ငွေပမာဏကန့်သတ်ချက်ကို2025ခုနှစ်ဇန်နဝါရီလအထိဆိုင်းငံ့ထားရေးကိုအတည်ပြုနိုင်မဲ့ဗဏ္ဍာရေးဆိုင်ရာတာဝန်ဝတ္တရားအကူအညီကိုသမ္မတဂျိုးဘိုင်ဒန်ကလက်မှတ်ထိုးဖို့ရှိပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာတောက်ကြနေညနေပိုင်းမှာဥပဒေပြုရေးနဲ့ပတ်သက်ပြီးမေးခွန်းပြောကြားဖို့လည်းစီစဉ်ထားပါတယ်။ဥပဒေကြမ်းကိုလွှတ်တော်နှစ်ရက်လုံးကအတည်ပြုထားပြီးဒါဟာအသုံးစရိတ်တွေပြတ်လပ်ပြီးအစိုးရအနေနဲ့ပြန်ဆက်ရမယ့်ချေးငွေတွေပြန်မဆက်နိုင်တဲ့အခြေအနေမျိုးမှာရှောင်ရှားနိုင်တော့မှာဖြစ်ပါတယ်။အောက်လွှတ်တော်ကအတည်ပြုထားတဲ့အစိုးရကျွေးမီကန့်သတ်မှုဥပဒေကြမ်းကိုအမေရိကန်စီနေအထက်လွှတ်တော်မှာဂျာတာပရီနီညကထောက်ခံမဲ63၊ကန့်ကွက်မဲ36နဲ့အတည်ပြုခဲ့တာပါ။ပါတီနယ်စလုံးမှအထက်လွှတ်တော်အမတ်တွေဟာရရှိထားတဲ့စီးပွားရေးတိုးတက်မှုကိုကာကွယ်ဖို့နဲ့ပထမဦးဆုံးအခြေအနေနဲ့အမေရိကန်ပြည်ထောင်စုနဲ့ပြန်ဆက်ရမယ့်ချင်းငွေတွေပြန်မဆက်နိုင်တာမျိုးကိုရှောင်နိုင်ဖို့မဲပေးခဲ့ကြတယ်လို့ဂျာတာပရီနီမှာထုတ်ပြန်တဲ့သမရပိုင်ရဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီဥပဒေမူကြမ်းဟာဗဏ္ဍာရေးဆိုင်ရာတာဝန်ဝတရားတွေပြည့်မီလှုပ်ဆောင်နိုင်ဖို့အစိုးရကိုလက်ရှိဒေါ်လာ 31.4 ထရီလီယံကျွေးမီထက်ကျော်လွန်ပြီးလာမယ့် 19 လအတွင်းငွေဆက်လက်ချေယူနိုင်ခွင့်ပေးထားမှာဖြစ်ပါတယ
်စင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La ဆွေးနွေးပွဲဖွင့်ပွဲတောက်ကြနေမှာ American ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့တရုတ်ကာကွယ်ရေးဝန်ကြီး Lee Chang-Foo တို့ဟာခဏတာတွေ့ဆုံခဲ့တယ်လို့သိရပါတယ်။အရင်တော့ကအမေရိကန်ဘက်ကတွေ့ဆုံဆွေးနွေးဖို့အချိန်ချင်းကမ်းလှမ်းခဲ့ပေမဲ့တရုတ်အစိုးရဘက်ကနေညှင်းဆိုခဲ့တာပါ။အခုတွေ့ဆုံမှုကအမေရိကန်နဲ့တရုတ်ကြားဆက်ဆံရေးပြန်ပြီးပျော့ပြောင်းလာတဲ့သဘောလေးဖြစ်ပါတယ်။ပန်နီကန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးချုပ်ဘက်ရိုက်တာက ဝန်ကြီးနှုတ်ကလက်ဆွဲနှုတ်ဆက်ပြီးတော့ခဏတာပြောဆိုခဲ့တာဖြစ်ကြောင်းနဲ့အရေးပါတဲ့အကြောင်းအရာတွေတော့မပြောခဲ့ပါဘူးလို့ပြောပါတယ်။တိုက်တရှိုးကင်းထောက်မိုးပြန်ဘူးပေါင်းလို့အမေရိကန်ဘက်ကဆွဆွဲတဲ့မိုးပြန်ဘူးပေါင်းကြီးကိုကရိုလိုင်းနားပြည်နယ်ကမ်းလွန်မှာအမေရိကန်ဘက်ကပြစ်ချခဲ့ခြင်းကဆက်ပြီးတော့တိုက်စစ်တပ်နဲ့အမေရိကန်စစ်တပ်ကြားဆက်ဆံရေးကတင်းမာနေတာပါ။ပန်နဂန်အရာရှိတွေရဲ့အဆိုအရဒီဖြစ်စဉ်ပြီးပြီးချင်းမှာပဲတွေ့ဆုံဆွေးနွေးဖို့အမေရိကန်ဘက်ကကမ်းလှမ်းတာကိုတရုတ်ဘက်ကညှင်းတယ်လို့နောက်ပိုင်းမှာတွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းချက်တွေကိုလည်းတရုတ်ဘက်ကအခါကညှင်းဆိုခဲ့တာဖြစ်ပါတယ်။ကျန်နေသေးတဲ့ရှန်ဂရီလာဆွေးနွေးပွဲအချိန်တွင်မှာဝန်ကြီးနှုတ်ထပ်ပြီးတော့တွေ့မတွေ့တော့အသေးချာမသိရသေးပါဘူး။အမေရိကန်ကာဝေးဝန်ကြီးဟာစနေနေ့မှာဆွေးနွေးပွဲမင်းကွန်းပြောကြဖို့ရှိတယ်လို့တရုတ်ကာဝေးဝန်ကြီးကလည်းတနင်္လာနေ့မှာမင်းကွန်းပြောကြဖို့ရှိပါတယ်။ဒီဆွေးနွေးပွဲကိုအာရှရဲ့ကာဝေးညီလာခံလို့သတ်မှတ်လို့ရတယ်။ရှန်ဂရီလာဆွေးနွေးပွဲဖြစ်ပါတယ်။ဒါကိုအာရှပစိဖိတ်ဒေသဥရောပနဲ့မြောက်အမေရိကတိုက်ကကာဝေးဝန်ကြီးတွေစစ်ဖက်ဆိုင်ရာအရာရှိတွေတန်တမာရင်စစ်လက်နဲ့ထုတ်လို့ရောင်းချသူတွေနဲ့နိုင်ငံတကာလုံခြုံရေးလေ့လာသူတွေတက်ရောက်တာဖြစ်ပါတယ်
။ပါကစ္စတန်ဟာအီရန်အာဖဂန်နစ္စတန်နဲ့ရုရှားနိုင်ငံတွေနဲ့ကုန်သွယ်မှုပြုရမှာရေနံနဲ့သဘာဝတန့်ွေအပါအဝင်ကွန်ပျူတာတွေကိုကုန်စည်ခြင်းဖလှယ်တဲ့စနစ်နဲ့ကုန်သွယ်မှုခွင့်ပြုလိုက်ပါတယ်။ဒါဟာဒီနိုင်ငံတွေအပေါ်အနောက်နိုင်ငံတွေကပိတ်ဆို့အရေးယူမှုကိုတဖက်လက်ရှောင်လွှဲတာမျိုးဖြစ်တယ်လို့နိုင်ငံသားငွေလဲလှယ်ရေးအရန်ငွေလိုအပ်ချက်ဖိအားကိုလည်းဖြေလျှော့တာဖြစ်ပါတယ်။စီးပွားကူတန်းဝန်ကြီးဌာနကစီးပွားရေးလုပ်ငန်းချင်းတိုက်ရိုက်ဖလှယ်တဲ့လုပ်ငန်းစဉ်2023ကိုတောက်ကြနေကကြေညာခဲ့ပြီးဒါကိုချက်ချင်းအသက်ဝင်ကျင့်သုံးသွားမယ်လို့ဆိုပါတယ်။ဒီကုန်သွယ်မှုရန်တရာအသည့်ရပါကစ္စတန်အစိုးရနဲ့ပုဂ္ဂလိကပိုင်အဖွဲ့အစည်းတွေဟာအာဖဂန်၊အီရန်နဲ့ရုရှားစည်းကွက်ကိုကုန်စည်26မျိုးတင်ပို့နိုင်မှာဖြစ်ပါတယ်။အပြန်လာအားဖြင့်တော့ရေနံစိမ်း၊သဘာဝတန့်ငွေ့ရေ၊ပရိုတိန်းတန့်ငွေ့၊ဓာတုဗေဒပစ္စည်း၊ဓာတ်မြေဩဇာ၊သီသီဝလံကျုံ၊ဆက်မှု၃၊ဆက်ပစ္စည်းနဲ့ဟင်းသီးဟင်းရွက်တွေကိုအဲ့ဒီ၃နိုင်ငံကိုပြန်လည်တင်သွင်းနိုင်ပါတယ်။အီရန်ကရေနံတွေကိုတတိယနိုင်ငံတနိုင်ငံကဝယ်ယူခွင့်ကိုအမေရိကန်ကပိတ်ဆို့အရေးယူထားပေမဲ့အခုပါကစ္စတန်ရဲ့ကုန်သွယ်မှုရန်တရာအသစ်ကကုန်လဲလှယ်တဲ့သဘောတူညီချက်ဖြစ်လို့ပိတ်ဆို့မှုကိုရှောင်နိုင်မှာဖြစ်ပါတယ်။ဒါ့အပြင်ပါကစ္စတန်ဟာရုရှားနိုင်ငံကလျှော်စည်းနဲ့ရေနံစိမ်းတွေကိုအခုလနှောင်းပိုင်းမှာပထမဆုံးတင်ပို့ရရှိမှုလည်းစီစဉ်ထားပါတယ်။ရုရှားအစိုးရနဲ့သဘောတူညီထားတဲ့အသေးစိတ်အချက်အလက်နဲ့ငွေဘယ်လိုပေးချေမလဲဆိုတာကိုတော့အသေးစိတ်ရှင်းလင်းထုတ်ပြန်ထားတာမျိုးမရှိသေးပါဘူးခင်ဗျာ။
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 94.3 MHz လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံကိုမောခဆိုင်ကလုန်းမုန်တိုင်းဝန်တောက်တိုက်ခဲ့ပြီးတော့နှစ်ပတ်ကြာအတွင်းမှာပဲမုန်တိုင်းထံခံခဲ့ရတဲ့ဒေသတွေကလူပေါင်း9000ကျော်လောက်ကိုနေဆံနေရာတွေနဲ့တခြားအကူအညီတွေကိုပေးနိုင်ခဲ့တယ်လို့ UNOCHA ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ကဇူလ10ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။ဆိုင်ကလုန်းမုန်တိုင်းထံကိုခံခဲ့ရတဲ့ရခိုင်ကချင်းချင်းမကွေးနဲ့စကိုင်းတိုင်းတွေထဲမှာကုညီကေဆယ်ကြီးဖြတ်သန်းသွားလာခွင့်ရထားတဲ့ဒေသတွေမှာစာနာရေးခါရေးနေဆံနေရာတွေနဲ့လူသားစာနာမှုဆိုင်အကူအညီထောက်ပံ့တွေပေးနေတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်မှာလူပေါင်း 26,000 ကျော်အတွက်ဆန်နဲ့ဘစ်ကစ်လိုစာနာရိတ်ကအထောက်ပံ့တန်ချိန်ပေါင်း 3,000 ကျော်ပေးတယ်လို့အနောက်မြောက်ပိုင်းကမကွေးမှာတော့အရေးပေါ်အကူအညီလိုအပ်နေသူ 9,800 ကိုစာနာရိတ်ကပေးနိုင်ဖို့အတွက်ခွင့်ပြုချက်ကိုစောင့်နေရတယ်လို့ပြောပါတယ်။မုံတိုင်းနဲ့အဆိုးဆုံးခံရတဲ့ရခိုင်ပြည်နယ်ကမြို့တွေနဲ့ကချင်းပြည်နယ်ထဲမှာတော့မေလကုန်သတင်းပတ်တွေမှာကျန်းမာရေးဝန်ဆောင်မှုအကူအညီလိုအပ်သူ 8,000 လောက်အတွက်အကူအညီပေးနိုင်ခဲ့ပေမဲ့ဒီထက်ပိုဆောင်ရွက်နိုင်ဖို့အတွက်ဒေသအာဏာပိုင်တွေခွင့်ပြုချက်အမြန်လိုအပ်နေတယ်လို့ပြောပါတယ်။ဒါပြင်မြန်မာနိုင်ငံတွင်းနဲ့နိုင်ငံပြင်ပမှာရှိတဲ့တိုးလောင်ယုံတွေကလည်းအထောက်ပံ့ပစ္စည်းတွေဖြန့်ဖြူးပေးနိုင်ဖို့အတွက်ခွင့်ပြုချက်ကိုအခုထိစောင့်နေရကြောင်းနဲ့လာမယ့်ပတ်တွေအတွင်းမှာဆန်းနေရခအခက်အခဲကြုံလာနိုင်တယ်လို့လည်းသတိပေးထားပါတယ်။အကူအညီပေးရအတွက်ရန်ကုန်ငွေတောင်းခံထားတဲ့ဒေါ်လာ333တန်းတဲ့က 4.6 တန်းပဲရထားတာမို့နောက်ထပ်အရေးပေါ်အကူအညီလိုအပ်နေကြောင်းလည်းပြောပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုလိုနီရတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံပြည်နယ်ရေးဆောင်ရွက်နေတာတွေနဲ့ပတ်သက်ပြီးအထူးစိုးရိမ်မိကြောင်းအာဖရိကအာရှနဲ့အရှေ့လေပိုင်းဒေသနိုင်ငံတကာဒုက္ခသည်ပြန်လည်နေရာချတာရေး Refugee International အဖွဲ့ရဲ့ညွှန်ကြားရေးမှူးဒန်နီယယ်ဆူလီဗန်ကပြောကြားပါတယ် ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တထောင်ကျော်နေရပြန်နိုင်ဖို့နှစ်နိုင်ငံအစိုးရတွေကြားကြိုးပမ်းနေတာဖြစ်ပြီးပြီးခဲ့တဲ့မေလတုန်းကဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတောင်းဝန်ရှိသူတွေနဲ့ရိုဟင်ဂျာဒုက္ခသည်တချို့ပါဝင်တဲ့အဖွဲ့ဟာရခိုင်ပြည်နယ်စစ်တွေမှာတွားရောက်လေ့လာခဲ့ပါတယ်။ဒါပေမဲ့ဌာနေပြန်ရေးမှာဒုက္ခသည်တွေရဲ့လိုအပ်ချက်တွေမပြည့်မီတဲ့အတွက်အဆင်မပြေပဲဖြစ်နေပြီးမြန်မာဘက်ကကိုယ်စားလှယ်တွေဘင်္ဂလားဒေ့ရှ်ကိုနောက်တစ်ကြိမ်တွားရောက်ဆွေးနွေးခဲ့ရပါတယ်။Refugees International အဖွဲ့ကတော့စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံကိုဒုက္ခသည်တွေပြန်ပို့တာနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းနဲ့အခုလက်ရှိအချိန်မှာရိုဟင်ဂျာ 33,000 ကျော်ဟာမြန်မာနိုင်ငံတွင်းကဒုက္ခသည်စခန်းတွေမှာလွတ်လပ်စွာသွားလာခွင့်မရှိဘဲနေနေရတယ်လို့ပြောပါတယ်။ဒါအပြင်မကြာသေးခင်ကတိုက်ခတ်ခဲ့တဲ့ဆိုင်ကလုန်းမူခါမုန်တိုင်းကြောင့်ရိုဟင်ဂျာရာဂဏန်းတည်ဆုံးခဲ့ရပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုလုပ်ကန့်ခွင့်ပိတ်ပင်ထားတဲ့စစ်အာဏာပိုင်ရဲ့လုပ်ရက်ကရိုဟင်ဂျာတွေရဲ့အခက်အခဲကိုမီးမောင်းထိုးပြလိုက်တယ်လို့ဖြစ်တယ်လို့သတင်းထဲမှာထုတ်ပြန်ထားပါတယ်
။ပြီးခဲ့တဲ့2022မှာအရှေ့အာရှနဲ့အရှေ့တောင်အာရှဒေသတွေကမူရစီဝါဈေးကွက်ဟာပိုကျပြန့်လာနေပြီးတော့မြန်မာထိုင်းနိုင်ငံမြောက်ပိုင်းနဲ့လောင်နိုင်ငံတွေကိုဖြတ်ကျော်ပြီးတော့မူရစီအမျိုးအစားအများပြားဖြတ်မျိုးတာတွေ့ရတယ်လို့ကုလသမဂ္ဂတွင်းမှုချုပ်ယုံပြောခွင့်ရဖရန်ဟိုက်ကတောက်ကြနဲ့ရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ At the same time they pushed significant supply.through central Myanmar to the Andaman Sea.
တရားဝင်မူရစီဝါပမာဏအတော်များများကိုမြန်မာနိုင်ငံအလဲပိုင်းကနေဖြတ်ပြီးကပ်ပလီပင်လယ်ပြင်ထဲကိုပို့ဆောင်နေတာတွေ့ရကြောင်း UNODC ကုလသမဂ္ဂမူရစီဝါနဲ့မှုခွင့်ဌာနကသတိပေးခဲ့တယ်လို့ပြောသွားတာပါ။ကုလသမဂ္ဂမူရစီဝါနဲ့မှုခွင့်ဌာနထုတ်ပြန်ချက်အရရွှေတရီကန်ဒေတာမှာနိုင်ငံတကာမူရစီဝါဂိုင်းတွေက methamphetamine ဆေးပြားပမာဏအများပြားကိုဆက်ထုတ်နေတာဖြစ်ပြီးတရားဝင်ဖြန့်ပြင်းမှုလည်းပိုများလာတယ်လို့ပြောပါတယ်။ဒါပြင်ကေးလို့ခေါ်တဲ့ကေတမင်းဆေးနဲ့ဓာတ်ဆေးတွေနဲ့ပေါ်ဆက်ထားတဲ့တခြားမူရဆေးထုတ်လို့ရေးတွေလည်းတိုးလာတယ်လို့ပြောပါတယ် UNODC ရဲ့အရှေ့အာရှနဲ့အရှေ့တောင်အာရှနိုင်ငံတွေရဲ့တရားဝင်မူရဆေးဝါအခြေအနေစောင့်ကြည့်ရေးမူရဆေးသုံးဆက်မှုအခြေအနေပူးပေါင်းဆောင်ရွက်ဖို့အတွက်အကြံဉာဏ်ပေးနိုင်ရေးကြိုတင်တားဆီးနိုင်ရေးဆေးထုတ်ရမှာတုံးတဲ့ဓာတ်ပစ္စည်းထိန်းချုပ်ရေးနဲ့ကျန်းမာရေးအစီအစဉ်တွေမှာအနီးကပ်ပူးပေါင်းဆောင်ရွက်နေတာလည်းဖြစ်ပါတယ်
အိန္ဒိယနိုင်ငံအိုဒီဆာပြည်နယ်တဲကဘာလာစောဒေသမှာတောက်ကြနေကခီးတဲ့တင်ရင်ရထားနဲ့ကုန်ရထားတိုက်မိတာကြောင့်သေဆုံးသူ90ထက်မနည်းရှိနေပြီးလူပေါင်း350လောက်ဆေးရုံတင်ထားရတယ်လို့အိန္ဒိယသတင်းတွေမှာဖော်ပြပါတယ်။ကလကတ္တာကနေချန်တိုင်းကိုပြေးတဲ့ Commander Express ရထားဟာကုန်ရထားနဲ့တိုက်မိပြီးလမ်းချော်သွားတယ်လို့ရထားပို့ဆောင်ရေးဌာနရရှိတွေကပြောပါတယ်။အခင်းဖြစ်ပွားရာနေရာမှာကယ်ဆယ်ရေးကူညီရေးတွေလှုပ်ဆောင်နေပြီးတက်နိုင်တာတွေအလုံးအကူအညီပေးဖို့လုပ်နေပြီလို့ဝန်ကြီးချုပ်နရင်ဒရာမိုရီက Twitter ကနေပြောကြပါတယ်ခင်ဗျာ။မြန်မာပြည်ရဲ့စနေနေ့မနက်ခင်း VO ရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။သတင်းတွေကိုတော့ဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အခုအရင်ဆုံးနားဆင်ရမယ့်ဆက်သွယ်မေးမြန်းချက်တစ်ခုကတော့ဒီမိုင်းလာဆွေးနွေးပွဲနဲ့ပတ်သက်ပါတယ်။တိုင်းရင်းသားလက်နက်ကိုင်မြောက်ပိုင်းမဟာမိတ်သုံးဘွဲ့နဲ့စစ်ကောင်စီကိုယ်စားလှယ်တွေကြားတရုတ်ရဲ့ဂျားဝင်ဂျိုးပန်းမှုနဲ့ကျင်းပခဲ့ရတဲ့မိုင်းလာကဆွေးနွေးပွဲဟာထူးခြားတဲ့ရလဒ်တစ်စုံတရာမရာပဲဒုတိယနေ့မှာပဲပြီးဆုံးသွားတာနဲ့ပတ်သက်ပြီးနိုင်ငံရေးလှစ်လာသုံးသပ်သူတွေရဲ့အမြင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်။ဒီဆွေးနွေးပွဲပြန်လည်စတင်နိုင်မဲ့အခြေအနေနဲ့ပတ်သက်ပြီးဆွေးနွေးပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပပေးခဲ့တဲ့မိုင်းလာအဖွဲ့ရဲ့ပြောခွင့်ရသူဦးကြည်မြင့်ကအခုလိုစပြီးတော့ရှင်းပြပါတယ်ခင်ဗျာ
အဲ့ဒါတော့မကြည့်ဘူးအဲ့ဒါဟာသူတို့ဆွေးနွေးတဲ့ဆက်မှာကျွန်တော်တို့မဝင်ဘူးကျွန်တော်တို့တော့လုပ်ငန်းအကျိုးဆောင်ပေးတာပါသူတို့ရဲ့လုပ်ငန်းတွေအဆင်ပြေအောင်မိုင်းလာမှာဆက်ဆက်မှာတက်တာအောင်ဆွေးဝမ်းကူပေးမှာ
အခုပြီးခဲ့တဲ့ဆွေးနွေးပွဲတဲ့ထူးထူးခြားခြားသဘောတူနိုင်ခဲ့တာကိုစက်မေယာမှာမိုင်းလာအဖွဲ့ပြောခွင့်ရလဲဖြစ်တဲ့ဦးကျင်မြင့်ကပဲ
အဲ့ဒါလည်းကျွန်တော်တို့လည်းမမေးဘူးသူတို့ဆွေးနွေးတာနောက်မှဆက်ဆွေးနွေးမယ်လို့ဆိုတော့အခုကတော့ကိုယ့်အကူပြန်ပြီးမှနောက်မှဒီလိုမလဲဆိုတော့သူတို့ကမကြင်ညာဘူးမပြောဘူးဆိုတော့ကျွန်တော်တို့လည်းမေးမထားဘူးဒီတန်းပဲနော
်အဲ့ဒီတော့ဒုတိယနေ့ဆွေးနွေးပွဲဘလို့ပဲပုံအဆုံးသတ်နိုင်ခဲ့ပုံကိုမေယာမှာရှမ်းပြည်နိုင်ငံရေးကြွမ်းကျင်သူနဲ့ဒီဘောမျိုးနဲ့ဒီလိုလှစ်ကြောကိုစလေဟောင်းဦးရထွန်းက
တိကျပါလေပြောတယ်လေမသိရသေးဘူးဒါပေမဲ့၃ရက်ဆွေးနွေးမယ်လို့ပြင်ဆင်ထားရတာကနေ၂ရက်နဲ့ဖြတ်လိုက်တယ်ဆိုတဲ့အခါမှာမိုင်းလာကနေပြီးတော့တင်းတချို့ကြားတာကတော့သက်ဆိုင်ရာတွေနဲ့ပြန်ပြီးတော့ညှိနှိုင်းတိုင်ပင်ဖို့လိုတဲ့အတွက်လို့ဆိုတယ်အဲ့တော့ဒီညီနောင်၃ဘွဲကနေတောင်းဆိုတဲ့အချက် တွေကတော့အခုလာပြီးတော့ဆွေးနွေးတဲ့နာဆာကဘက်ကဗိုလ်ချုပ်ရာပြည်တို့အဖွဲ့အနေနဲ့တော့ဆုံးဖြတ်ချက်ပေးနိုင်မှာမဟုတ်တာတော့သိကြတာပေါ့နော်အဲဒါကြောင့်မလို့ဒီဟာဆက်ပြီးတော့လဲပြောစရာကမရှိတော့တဲ့အတွက်ရပ်လိုက်တာ
ဒီနေရာမှာအေးအေးပြောခွင့်ရက VOA ကိုပြောခဲ့တဲ့လူသားချင်းစာနာမှုအကူအညီကိစ္စအပေါ်ဆက်မေးရမှာဦးရထွန်းကအ
ဲ့ဒီကိစ္စကတော့ဒီစီဝေးမှာဘလို့သဘောတူညီရရတယ်ဆိုတော့တင်းတော့မကြားသေးဘူးပေါ့နော်ဒါပေမဲ့ဒီကိစ္စကတော့ဒီအထက်ပြန်တိုင်ပင်စရာမလိုတဲ့ကိစ္စလို့ကျွန်တော်ထင်ပါတယ်ဒါကတော့အစိုးရအနေနဲ့လည်းလုံနာပဲလေအဲဒီအစိုးရတပ်တွေဩဇာမလွှမ်းမိုးနိုင်တဲ့ဒေသတွေကဒီမုံတိုင်းတန်ခါရတဲ့ပြည်သူလူထုအတွက်ဒီစားနပ်ရိက္ခာတွေအကူအညီတွေရဖို့ကတော့အရေးကြီးတာပေါ့
။နောက်စစ်ကောင်စီဘက်ကအဓိကပြောခဲ့တဲ့နိုင်ငံရေးကိစ္စဖြစ်တဲ့ဒီမိုကရေစီဖက်ဒရယ်ကိစ္စအပေါ်ဆက်မေးရမှာဦးရထွန်းကပဲ
။ဒီကိစ္စတွေကအခုစတွေ့တွေ့ချင်းမှာကတော့အရေးကြီးတဲ့ပြဿနာတွေရှိနေသေးတဲ့အခါမှာအရေးကြီးဖြစ်ရှင်းရမယ့်ကိစ္စတွေကိုပဲသူတို့ဆွေးနွေးပြီးတော့ဖြစ်ရှင်းခြင်းမုံရပါတယ်။အဲခုနပြောတဲ့ကိစ္စကတော့ရေရှည်လမ်းကြောင်းဖြစ်တဲ့အတွက်ကြောင့်မလို့ဆွေးနွေးပွဲရလဲရှည်လျားမယ်နောက်တစ်ခုကဒီဟာကရေဝီယသဘောထားကိုမေးတဲ့သဘောမျိုးဆိုအခုဒီ AA တို့ MND တို့အနေနဲ့ကတော့ NC လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပြောသလိုတိတိကျကျအဲ့ဒါလိုပြောဖို့တော့ခန့်နေပုံရတယ်ဆိုတော့သူတို့အချင်းချင်းအထူးသဖြင့်တော့မြောက်ပိုင်း9ဖွဲ့ပေါ့နော်ကျန်တဲ့၄ဘွဲ့နဲ့သူတို့ညှိနှိုင်းတိုင်ပင်ပြီးမှပြောကျင်တာလားအခြေအနေတစ်ခုရှိမယ်လို့ကျွန်တော်ထင်တယ
်။ဒါအပြင်ဒီအညီနောက်၃ဘွဲ့အနေနဲ့တခြားမဟာမိတ်တွေဖြစ်နေတဲ့ NUG မြို့သားညီညီအစိုးရနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပေါ်လဲချင့်ချိန်ပုံရတယ်လို့သုံးသက်သူတွေကထောက်ပြပါတယ်။ဒီနေရာမှာတရုတ်ဘက်ကတော့မြန်မာအာဏာသိမ်းပြီးအရင်မြန်မာကိစ္စကိုလက်ဆောင်ခဲ့ရကနေရုတ်တရက်ဂျိုးပန်လာဝန်ကိုရှမ်းပြည်နယ်လက်နက်ကိုင်ရေးကျွမ်းကျင်သူဥက္ကွန်ဆိုင်က
တရုတ်ဘက်ကအထူးတန်တုံ့ရှိကျွင်းကတိတ်ကြိုးစားအဲနောက်ဘရမဒီနိုင်ငံကြီးဝင်ကြီးလက်ပါတော့သူတို့ကပြီးခဲ့တဲ့လလောက်တုန်းကသူတို့နေဆက်ကိုတွားမှတ်ဒီခုနှစ်ဖွဲ့နဲ့တွေ့ပြီးတော့မှနေပြည်တော်နဲ့တွေ့ဆုံဆွေးနွေးဖို့ပြောတယ်အဲနောက်ဘရမဒီလက်နက်တွေကြပ်မှတ်ဖို့ပြောတယ်အဲ့တော့သုံးဖွဲ့ကတော့ဝါရဲမင်္ဂလာရဲ SSPP ကျွန်တော်တို့ကဆွေးနွေးနေပြီလေတဲ့ကျန်တဲ့လေးဖွဲ့ကဘယ်လိုလဲဆိုတဲ့အခါကျတော့ကချင်ကအဆင်သင့်မဖြစ်သေးဘူးလို့ပြောတယ်တဲ့ဒါတရုတ်ဘက်ကတရင်တော့ကျန်တဲ့သုံးဖွဲ့ကတော့အေးအေးကပြောတယ်ကျွန်တော်တို့အခုနိုင်ငံကြီးတော့တို့မဆွေးနွေးသေးဘူးတိတိုးတော်လည်းပဲအခုလောလောဆယ်တော့ humanitarian ceasefire လုပ်ထားတယ်ပေါ့အဲ့ဒီကြားထဲမှာလည်းတို့ online နဲ့နှစ်ပတ်တစ်ခါလောက်ဆွေးနွေးတာတွေရှိတယ်ပေါ့ဗျာအဲ့ဒီတော့အခုလုံးဝကြံနေတာကနှစ်ဖွဲ့ဖြစ်PNLD နဲ့ MND ဖြစ်သူတို့ကိုနေပြည်တော်သွားစေချင်တယ်ဆိုလဲသူတို့မသွားလို့ဘူး။ဘာဖြစ်လို့ဆိုလုံကြုံကြီးကိစ္စကြောင့်အဲ့ဒီတော့နေဆက်ဖြစ်ဖြစ်တရုတ်ပြည်ပဲဖြစ်ဖြစ်အစီအစဉ်ပေးပါလို့သူတို့ပြောတယ်လို့တရုတ်ဘက်ကတရင်ကပြောတယ်။ဒါကြောင့်မလို့ဒီတရုတ်ဘက်ကဒီ၃ဖွဲ့နဲ့တွေ့နိုင်အောင်သူတို့စီစဉ်ပေးတာ
။ဒါအပြင်ကိုဗစ်လိုစီးပွားရေးပြန်နလန်ထူဖို့ကြိုးပမ်းနေတဲ့တရုတ်အနေနဲ့အမေရိကန်ဘက်က NDA ခေါ်အမျိုးသားကာကွယ်လုပ်ပိုင်ခွင့်ဥပဒေသေးအောင်မှာမြန်မာနိုင်ငံကလက်နက်ကိုင်တပ်ဖွဲ့တွေကိုနာမည်ဖော်ပြအသိအမှတ်ပြုလာတာကတရုတ်နယ်စပ်မှာရှိတဲ့လက်နက်ကိုင်ဖွဲ့တွေပေါ်တက်ရောက်လာပြီးမတိမငြိမ်ဖြစ်လာမှာကိုစိုးရိမ်ပုံရတယ်လို့လည်းသုံးသက်သူတွေကဆိုပါတယ်ခင
်ဗျ။မိုင်းလန်ကဆွေးနွေးပွဲရလက်ကောင်းတွေပေါ်ထွက်လာခြင်းမရှိသေးတာနဲ့ပတ်သက်လို့သုံးသက်သူတွေရဲ့အမြင်ကိုကိုဝင်းမင်းစူးစီးတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတခါနားဆင်ရမှာကတော့အာရှဝိရစီဝါရောင်းဝယ်ဖောက်ကားတဲ့ကွန်ရက်တွေဟာမြန်မာနိုင်ငံကမက်သက်ဖက်တမင်းစိတ်ကြွဆေးတွေကိုခိုးထုတ်ဖို့ပင်လယ်လမ်းကြောင်းကိုပို့ပြီးတော့အသုံးပြုလာပြီးတော့သူတို့လုပ်ငန်းခွင်ကိုတိုးချဲ့ဖို့ကြိုးပမ်းနေတဲ့အကြောင်းကက်တမင်းမှုရဲ့ဆေးထုတ်လုပ်မှုကအရှိန်မြင့်လာနေတယ်လို့ကုလသမဂ္ဂကတောက်ကြနေမှာပြောလိုက်ပါတယ်။ဆရာနာသိမိတဲ့နောက်မြန်မာပြည်ကတရားမဝင်မှုရဲ့ဆေးတွေဒေသတွင်းကိုပို့ပြီးတော့တွင်းတွင်းကျဲကျဲပြန့်နှံ့လာနေတဲ့အကြောင်း AFP သတင်းတို့တဘို့ကိုအခြေခံပြီးကိုငင်းချမ်းအေးပြောပြမှာဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံအရှေ့မြောက်ပိုင်းရှမ်းပြည်နယ်ဟာဒေသတွေမှာမူရစ်ဆေးဝါးထွက်ရှိမှုဗဟိုချက်ဖြစ်ပါတယ်။အဲဒီကတရားမဝင်မူရစ်ဆေးဝါးတွေကိုတရုတ်နဲ့ထိုင်းနိုင်ငံတွေကတဆင့်ကုန်းလမ်းကြောင်းကနေမှောင်ခိုကူးတာကစစ်ဆေးမှုတွေပုံမတင်းကျပ်လာနေလို့ရေလမ်းကြောင်းကနေလှေတွေနဲ့မှောင်ခိုတင်သွင်းလာနေကြောင်းမူရစ်ဆေးဝါးနဲ့ရာသီမှုဆိုင်ရာကုလသမဂ္ဂယုံ UNODC ရဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားတာပါ။မြန်မာလာအိုနဲ့ထိုင်းနိုင်ငံတွေကြားနယ်စပ်ဒေသဟာ တရမွေမူရစေဝါထုတ်လုပ်မှုနဲ့ရောင်းဝယ်ဖောက်ကွာမှုအထူးသဖြင့်မက်သဖက်တမင်းနဲ့ဘိန်းရောင်းဝယ်မှုတွေရဲ့အဓိကနေရာဖြစ်ကာလကြာရှည်ရှိနေတာပါတရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ပြည်နယ်မှာမူရစေဝါကိုတင်းကျပ်ကျပ်နဲ့ကင်းလက်ဆစ်ဆီးပြီးဖမ်းဆီးမှုတွေတိုးမြင့်လာနေလို့မြန်မာထိုင်းနေဆက်တလျှောက်ကမူရစေဝါရောင်းဝယ်ဖောက်ကွာသူတွေဟာပင်လယ်ရေချောင်းလမ်းချောင်းကိုအစားထိုးပြောင်းလဲအသုံးပြုလာနေကြပါတယ်ဒါကြောင့်2022ခုနှစ်မှာဆိုရင်တရုတ်နဲ့ထိုင်းအာဏာပိုင်တွေမူရစေဝါဖမ်းဆီးရရှိမှုကကျဆင်းသွားခဲ့တယ်လို့ကုလသမဂ္ဂအစိုးရခန်းစာကပြောပါတယ်။မူရစ်မောင်ကိုတွေဟာလာအိုနဲ့ထိုင်းမြောက်ပိုင်းကိုဖြတ်ပြီးမူရစ်စေပမာဏအများပြားကိုဆက်လက်တင်ပို့နေပေမဲ့အချိန်တည်းမှာပဲသူတို့ဟာစောင့်ကြည့်စစ်ဆေးမှုအားနည်းတဲ့မြန်မာနိုင်ငံအလဲပိုင်းကတစ်စစ်ကပ်ပလီပင်လယ်ရေချောင်းလမ်းကနေလည်းတိတိတသာတိုးပြီးမူရစ်ကုန်ကူးလာကြတယ်လို့ UNODC ဒေသဆိုင်ရာကိုယ်စားလှယ် Jeremy Douglas ကအစီအကစားထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ So we're looking at a massive change in trafficking patterns as we speak.
ဝိယကုန်ကူးမှုပုံစံတွေကအကြီးအကျယ်ပြောင်းလဲနေတာကိုကျွန်တော်တို့တွေ့ရပါတယ်။ဝိယစေပမာဏအများပြားကိုတေချာညှိနှိုင်းပြီးတင်ပို့နေတာပါ။ပင်လယ်ရောင်းကိုပို့ပြီးအသုံးပြုလာကြပါတယ်။ပုံမှန်လင်းလင်းပြောရရင်တော့နိုင်ငံတွေရဲ့ပိုင်နက်တွေနဲ့လွန်ကင်းနေတဲ့ပင်လယ်ပြင်ကကင်းလှည့်ဖို့ခက်ပါတယ်။အထူးသဖြင့်အက်ဒမန်ပင်လယ်ပြင်ဟာကျဲပြောပြီးငါးဖန်းသင်းမောတွေလည်းအများကြီးရှိနေတာပ
ါ UNODC ရဲ့အစိုးရခန်းစာမှာမြန်မာနိုင်ငံထုတ်မက်သပတမီပမာဏအများအပြားကိုဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေစီတင်ပို့နေတယ်လို့ထောက်ပြထားပါတယ်မူရစ်မောင်ကိုယာစဝစ်ဂိုင်းနေဟာမဲခေါင်ဒေသနဲ့အရှေ့တောင်အရှေ့နိုင်ငံတွေကအာဏာပိုင်တွေရဲ့အဖမ်းဆီးလမ်းကြောင်းတွေကိုအမဲရှောင်တိန်နိုင်မှုစူးစမ်းလို့ရှိတယ်လို့ဆိုပါတယ်ဒါကြောင့်2022နဲ့2023ခုနှစ်အစောပိုင်းကိုကြည့်ရင်ပင်လယ်ရေချောင်းမောင်ကိုကူးမှုကမက်သတမင်းကုန်ကူးမှုမှာအရေးပါလာတာကိုသတိပြုနိုင်တယ်လို့ UNODC ကတရမွေမူရစ်စေဝါထုတ်လုပ်ရောင်းချမှုကိုလေ့လာသူအင်ရှစ်စင်ကသုံးသပ်ပါတယ်စစ်တပ်အနာသိမ့်ပြီးနောက်ပိုင်းမြန်မာပြည်လုံးစိတ်ကြွဆေးတွေကဈေးကွက်မှာပိုးများလာတယ်လို့အမျိုးသားလဲပိုးစုံလာနေတယ်လို့စင်ကအခုလိုရှင်းပြပါတယ်
Once again we were able to see the record low for the price of
San Jin Tin Nain cha la da go takha pyan chong la ya ba de
Myanmar
nga ma sit tak ga ona tain ga de 2022 khu ne February la ga sa lo methamphetamine dzai myo song po bi twe la ya ba de
methamphetamine zin nong nwe ga lak ga zee de ma ka be lam maw ma yaung cha ni de lat li zee le 2022 khu ne the ma San Jin Tin a nei song zee phit sat shi ni ba de တခါအရှေ့အရှာနဲ့အရှေ့တောင်အရှာနိုင်ငံတွေကရဲတပ်ဖွဲ့တွေဟာ2022ခုနှစ်ထဲမှာစိတ်ကြွဆေးပြား150တန်းနီးပါးသိမ်းဆီးရမိခဲ့ပြီးဒါဟာ2022ခုနှစ်ကစံချိန်တွေဖမ်းဆီးမိတဲ့182တန်းထက်ကျဆင်းခဲ့တာပါ UNODC ရဲ့အစိုးရခန်းစာမှာမူရစ်ဆေးဝါးမောင်ကိုတွေဟာတရမွေမူရစ်ဆေးအမျိုးအစားစုံပိုးတင်သွင်းရောင်းချဖို့လဲစူးစမ်းလာကြတယ်လို့ထောက်ပြထားပါတယ်2022ခုနှစ်ထဲမှာဒေသတွေမှာကက်မင်း28.4တန်ကိုစံချိန်တွင်ဖမ်းဆီးရမိခဲ့ပြီးဒါဟာ2022ခုနှစ်ထက်169ရာခိုင်နှုန်းထိမြင့်တက်လာခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံတဝန်းမှာအကြီးစားဆက်ရဲနေရာ3လျှို့ဝှက်ကက်မင်းထုတ်လုပ်တဲ့တပ်ခွဲကန်တွေပိုလာယုံတွေစတိုက်တွေ့ရှိနေတာကဒေသတွင်းအတွက်အချက်ပေးခေါလောင်းမှန်တွေဖြစ်စေတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်မက်သဖက်တမင်းနဲ့ကက်မင်းရောနောတင်ပို့ရောင်းချမှုအများအပြားတွေ့လာရလို့ဒါဟာမူရစ်ဆေးဝဲလိုအားတိုးမြင့်စေဖို့အတွက်စေးနှမျိုးဆက်ကိုတပေါင်းနဲ့ရောင်းချနိုင်မှုမူရစ်ရာစဝိတ်ဂိုင်းတွေကပိုချိုးပန်းလာနေတာဖြစ်ကြောင်းလည်းအစီရင်ခံစာကသတိပေးထားပါတယ်ခင်ဗျာ
။မူရစ်မောင်ကိုဈေးကွက်မှာပင်လယ်ရေချောင်းကိုပို့ပြီးတော့အသုံးပြုလာနေတဲ့အကြောင်းကိုငြိမ်းချမ်းရေးပြောပြသွားတာပါ။မြန်မာပြည်ဆိုင်ရာသတင်းတွေအပြင်အခုတခါတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ပြချင်ပါတယ်။စားနပ်ရိက္ခာမလုံလောက်တဲ့အတွက်အငတ်ဘေးရင်ဆိုင်ရသူတိုးလာနေတဲ့အာဖရိကတိုက်ကနိုင်ငံတွေမှာဆေးရွက်ကြီးစိုက်ပျိုးမှုတိုးလာနေပါတယ်။အာဖရိကအပါအဝင်အခြားဒေသတွေမှာဆေးရွက်ကြီးအစားအငတ်ပြဿနာဖြစ်ရှင်းနိုင်မဲ့စားပင်သီးနှံတွေကိုစိုက်ပျိုးကြဖို့မေလ31ရက်နေ့မှာကြောက်တဲ့ War No Tobacco Day နိုင်ငံတကာဆေးရွက်ကြီးပပျောက်ရေးနေမှာဒီ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတိုက်တွန်းနေပါတယ်။ AP သတင်းကိုအခြေခံပြီးတော့ဒေါခင်မျိုးသက်ပြောပြမှာဖြစ်ပါတယ်ဗျာ။
အာဖရိကဒေသမှာဆေးရွက်ကြီးစိုက်ပျိုးထုတ်လုပ်မှုအများဆုံးဇင်ဘာဘွေနိုင်ငံဟာယူကရိန်းစစ်ပွဲကြောင့်ဓာတ်မြေဩဇာဈေးတွေတက်နေတဲ့ကြားကပဲဆေးရွက်ကြီးကိုပိုတိုးပြီးစိုက်နေပါတယ်။ဇင်ဘာဘွေအစိုးရကဆေးရွက်ကြီးလုပ်ငန်းမှာအမျက်အစွန်းပိုးပြီးရအောင်နိုင်ငံတွင်း secret ထုတ်လုပ်မှုပိုထွန်းကားပြီးတောင်သူတွေအတွက်နိုင်ငံရခြားပံ့ပိုးမှုကိုကန့်တတ်ဖို့စ조사နေပါတယ်။အခုချိန်မှာတော့ဇင်ဘာဘွေရဲ့ဆေးရွက်ကြီးလုပ်ငန်းမှာအစုရှယ်ယာအများစုကိုဝယ်ပြီးကုန်ထုတ်လုပ်ငန်းအတွက်တရုတ်ကအကြီးအကျယ်ထောက်ပံ့နေပါတယ်။ ဆေးရွက်ကြီးတွေကိုခူးပြင်အချောက်လှမ်းပြီးစိကရက်ဆေးပြင်းလိုက်ဆေးငုံသူတွေဆေးရံတောက်သူတွေအတွက်ဆေးရွက်ကြီးဆေးထုတ်လုပ်ကြတာဖြစ်ပြီးနိုင်ငံတရာကျော်မှာဒီလုပ်ငန်းကိုလုပ်ကိုင်နေတယ်လို့ WHO ဆေးရွက်ကြီးထိန်းချုပ်ရေးအစီအစဉ်တာဝန်ခံဒေါက်တာဗီနီယက်မိုဟန်ပရာဆက်ကပြောပါတယ်
The largest growers of tobacco continue to be China, India, Brazil.
ဆေးရည်ကိုတရုတ်အိန္ဒိယနဲ့ဘရာဇီးနိုင်ငံတွေမှာအများဆုံးစိုက်ပျိုးကြပေမဲ့အခုနှစ်ပိုင်းတွေအတွင်းမှာတော့အာဖရိကမှာအတော်တိုးပြီးစိုက်ပျိုးလာကြပါတယ်။အဓိကကမာလဝီ၊ဇင်ဘာဘွေ၊တန်ဇန်နီးယား၊ဇမ်ဘီယာအပြင်ယူဂန်ဒါ၊ကင်ညာနဲ့တခြားအာဖရိကအရှေ့ပိုင်းနိုင်ငံတွေအနောက်ပိုင်းကကုတ်ဒီဘွားနဲ့တောင်ပိုင်းကမိုဇမ်ဘစ်နိုင်ငံတွေဖြစ်ပါတယ်။အင်ဂိုလာနဲ့တောင်အာဖရိကနိုင်ငံတွေမှာလည်းစိုက်ပျိုးလာတာကြောင့်အခုလိုဆေးရွက်ကြီးစိုက်ပျိုးတဲ့နိုင်ငံက124နိုင်ငံရှိနေပါပြီ
။အကောင်းဆုံးဆေးရွက်တွေကိုရွှေဆေးရွက်အဖြစ်နဲ့ကမ္ဘာတစ်လွှားမှာဈေးကောင်းပေးပြီးဝယ်နေကြခြင်းပါပဲ။ဒီဆေးရွက်ထုတ်တဲ့နိုင်ငံတွေကိုကြည့်ရင်အငက်ဘေးနဲ့ရင်ဆိုင်နေရတာတွေ့ရတယ်လို့ဒေါက်တာပရာဆက်ကပြောပါတယ
်။ There are countries now which are requesting for food.
ဒီနိုင်ငံတွေဟာပြဿနာမျိုးစုံကြုံနေရပြီးစားနပ်ရိက္ခာပံ့ပိုးပေးမှုညှိနှောင်းနေကြပါတယ်။တကယ်တော့ဒီအထက်ကနိုင်ငံအများစုကိုကြည့်ရင်စားစရာမလုံလောက်ပေမဲ့တခြားနိုင်ငံတွေအတွက်ပါပေးဖို့ကောင်းမွန်တဲ့သီးနှံစိုက်ပျိုးတဲ့မြေတွေရှိသလိုရေလည်းမရှားပါဘူး။ဒါကြောင့်စားနပ်ရိက္ခာကိုတခြားကတင်ပို့နေရတာမျိုးမဖြစ်သင့်ပါဘူး။
ဇင်ဘာဘွေမှာဒီစိုက်ပျိုးရာသီကနေရွှေဆေးရတန်ချိန်2သိန်းခွဲကျော်ထွက်မယ်လို့ခန့်မှန်းထားပြီးမနစ်ကတော့တန်ချိန်2သိန်း3000ခွဲလောက်ထွက်တာပါလွန်ခဲ့တဲ့အနှစ်20ကျော်တုန်းကတော့တစ်နှစ်ကိုတန်ချိန်6000လောက်ပဲထွက်ခဲ့တာဖြစ်ပြီး2005ခုနှစ်ကစပြီးဆေးရကြီးစိုက်ပျိုးမြေကရာခိုင်နှုန်း20လောက်တိုးလာတယ်လို့ WHO ကပြောပါတယ်2022ကမ္ဘာတစ်လွှားစားနပ်ရိက္ခာပြဿနာဆိုင်ရာ Global Report onfood crisis အစီအစဉ်ဆာမှာတော့နိုင်ငံပေါင်း58နိုင်ငံမှာလူပေါင်းသန်း250ကျော်ဟာစားနပ်ရိက္ခာမလုံလောက်တဲ့ပြဿနာနဲ့ရင်ဆိုင်နေရတယ်လို့ဖော်ပြထားပါတယ်။အများစုဟာဆေးရွက်ကြီးစိုက်ပျိုးမှုတိုးလာတဲ့နိုင်ငံတွေဖြစ်တယ်လို့ဒေါက်တာပရာဆက်ကပြောပါတယ်
။ There are more than 350 million people having hunger
ငါပြည်နဲ့ရင်ဆိုင်နေရသူတန်း350ကျော်မှာအများစုကဆေးရွက်ကြီးလို့ထုတ်လာတဲ့နိုင်ငံတွေကဖြစ်နေပါတယ်။အာဖရိကမှာဆိုလို့ရှိရင်15နှစ်လောက်အတွင်းရာဂိုင်နှုန်း20လောက်တိုးထုတ်လာတာပါ
။ဇင်ဘာဘွေမှာဆေးရွက်ကြီးစိုက်တောင်သူ380ကျော်ဖြစ်တဲ့ရာဂိုင်နှုန်း60လောက်ဟာကျွေးမီနဲ့မကင်းဘူးလို့ဆေးရွက်ကြီးထိန်းချုပ်ရေးဌာနကနေထုတ်ပြန်ပါတယ်။
The industry tactics, tobacco industry tactics to push tobacco farming as a
economic crop.
ဆေးရည်ကြီးစိုက်တာဟာတဘာဝဝင်းကျင်ကိုထိခိုက်စေရုံနဲ့မကဘူးတစ်တော့ပြုံးပြီးမှုကအခုဆို5ရာဂိုင်နှုန်းလောက်ရှိလာနေပါပြီဆေးရည်ကြီးစိုက်ပျိုးမှုကြောင့်ထိခိုက်ရတဲ့အထက်မှာကလေးလုံသားတွေများလာနေတာဖြစ်ပြီးအခုဆိုဆေးရည်ခင်းတွေမှာအလုတ်လုံနေရတဲ့ကလေးလုံသားကတသန်းကျော်ရှိနေပြီးသူတို့အတွက်ပညာရေးအခွင့်အလမ်းကိုဆုံးပါစေတယ်လို့ပြောပါတယ်ဒီစိုက်ခင်းတွေအတွက်တစ်နှစ်ကိုကုလားဆဲလာလောက်ချိန်ပေးရတဲ့အထက်မှာနှိမ့်ညုံနေတဲ့ကလေးငယ်တွေအမျိုးသမီးတွေအတွက်ပညာရေးကျန်းမာရေးအပြင်တဘောဝင်းကျင်ထိခိုက်မှုလို့ရင်ဆိုင်နေရတဲ့ပြဿနာတွေကိုအားလုံးသိတဲ့နယ်လို့မေလ31ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာဆေးရွက်ကြီးပပျောက်ရေးနေ့မှာဆေးရွက်ကြီးအစားသီးနှံစိုက်ပါဆိုတဲ့ဆောင်ပုဒ်အတိုင်းကျင့်သုံးကြဖို့လေ WHO ကသတိပေးပါတယ်
အငယ်ဘေးကြုံနေရတဲ့ဒေသတွေမှာဆေးရွက်ကြီးစိုက်ပျိုးမှုတိုးနေတဲ့အကြောင်းနဲ့ပတ်သက်ပြီးဒေါခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုဒ္ဓဆိုလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါတယ်။ VOA ကိုအားပေးကြည့်ရှုနားဆင်နေတဲ့အတွက်ကျေးဇူးပါ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေ တကယ်ဘဝဇက်လန်းတွေ1 click ခလုတ်တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VUE American အတန်ရဲ့အစီအစဉ်တွေကိုမနက်9နာရီထိအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 2440 51 VOA ရဲ့ Facebook, YouTube စာမျက်နှာ, VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းတက်ရိုက်ထုတ်လွှင့်ပြီးတော့နားဆင်နိုင်ကြတာဖြစ်ပါတယ်ခင်ဗျာ။အခုဒုတိယပိုင်းနိုင်ွက်အတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံးလင်အမေရိကန်တခွင်သိပ်ပန်းနဲ့ဤပညာကဏ္ဍတွေထုတ်လွှင့်ဖို့ပြင်ဆင်ထားတဲ့အထက်မှာအရင်ဆုံးအမျိုးသမီးကဏ္ဍကိုပြောပြချင်ပါတယ်။ကုလက်ကျမ်းမာရေးလေ့ကျင့်ခန်းကိုတနေ့တည်းအချိန်အများကြီးပေးတာတဲ့နေ့စဉ်ပုံမှန်လှုပ်သွားဖို့ပို့ပြီးအရေးကြီးတယ်လို့တရုတ်ဆောင်တဲ့ fitness model တာနာလိုင်ကအကြံပေးပါတယ်ဒီကျန်းမာရေးသင်တန်းတွေတည်ထောင်ပြီးတော့အရွယ်ဆုံးအလွာဆုံးကလူမျိုးစုံလိုက်ပါဆောင်ရွက်နိုင်မယ်ကျန်းမာရေးသင်တန်းတွေကိုလှုပ်ဆောင်ပေးနေတဲ့အထက်ကနေပြီးတော့ပြောကြားလိုက်တာပါ model ဖြစ်တဲ့တာနာလိုင်ကဘယ်လိုနီလန်းကောင်းတွေကိုအကြံပေးတတ်တယ်လဲဆိုတာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမှတ်ခင်ဖြူတွေ့တင်ဆက်ထားပါတယ်ခင်ဗျာThere's a path we must choose sometimes. Gotta stand up and fight sometimes. ဒီလိုခန္ဓာကိုယ်ကမှအစီပိုမရှိအောင်တကယ်ကိုချစ်လက်ပြီးတော့လှပကြော့ရှင်ပြည့်မလားဟိုအဓိကတော့ကျမ်းကိုယ့်ရဲ့ဒီခန္ဓာကိုယ်ကျမ်းမာရေးကိုပေါ့နော်အမြဲတမ်းထိန်းသိမ်းဖို့ဟာဘယ်လောက်ထိအရေးကြီးတယ်လို့မှအနေနဲ့ပြောပြပေးနိုင်မလဲမျိုးသမီးတွေကိုပေါ့
So ခန္ဓာကိုယ်ထိန်းသိမ်းဖို့ကတော့အသက်အရွယ်မရွေးအရေးကြီးတယ်လို့မအားတော့မြင်တယ်။ဘာဖြစ်လို့လဲဆိုတော့မအားတို့ခန္ဓာကိုယ်က spare parts မပါလာဘူး။တသက်လုံးအသက်80 80လောက်နှစ်ပေါင်း80 80ကိုဒီ body တစ်ခုထဲနဲ့ပဲဆက်ပြီးတော့မအားတို့ခီးဆက်အောင်ပါဘောနော်။ဆိုတော့အခုနောက်ပိုင်း yes အစားထိုးလို့ရတယ် organ အစားထိုးလို့ရတယ်ဆိုပေမဲ့လည်း carb spare parts ဒီလိုမျိုးလွတ်လပ်ကူကူနဲ့ဟာအစ်စ်ချက်ချင်းထပ်ပြီးတာနဲ့အရင်ထက်ပိုပြီးတော့ကောင်းတဲ့ပုံစံမျိုးနဲ့လှုပ်ရှားသွားလာလို့ရမယ်လို့ထင်နေတဲ့အတွေ့အကြုံအရာတွေကိုတကယ်ကျန်းမာရေးကိုရင်ဆိုင်နေရတဲ့လူတွေအတိဆုံးနေမှာပါပေါ့နော်ကိုယ်ခန္ဓာကိုယ်ကဒီ original ပါလာတဲ့ကြည့်စီလောက်ပဲတော့ဘယ်ဟာမှမကောင်းနိုင်ဘူးဆိုတော့အဲ့ရှိတဲ့အရာလေးကိုထိန်းသိမ်းဖို့အမားရဲ့အတော်ဝင်လို့မြင်တယ်အချိန်ပေးဖို့ကြတော့တကယ်တော့ဘယ်တော့မှမရှိဘူးအမရဲ့ခန္ဓာကိုယ်အချို့အစားကိုကြည့်ပြီးတော့လူရဟာအရန်ကိုအသေးလုံးနိုင်တာနော်လို့ပြောရမှစဉ်းစားတယ်ဒီ right ပြောတဲ့လောက်တာအမတကယ်လုံးနိုင်အခုချိန်လောက်ဆိုလို့ရှင်ဟိုဘာလဲ athletes တွေလို့ဖြစ်နေလောက်ပြီးလို့အမတကယ်အချိန်ပေးတာကျမကြီးအတွက်ဆိုရင်24နာရီတော့တတိထားရတာပေါ့နော်ဒါပေမဲ့တက်တက်ကြီးထပြီးတော့လုပ်ရတာဆိုလို့ရှင်တရက်မှာမိနစ်အစိတ်နာရီဝက်လောက်အချိန်ပေးနိုင်တယ်တပတ်မှာလေးရလောက်ဆိုလို့ရှိရင်ရပါပြီအမအခုလက်ရှိထိန်းထားတဲ့ခန္ဓာကိုယ်မျိုးပေါ့နော်တခုတော့ရှိတာပေါ့ဒီနေ့လောက်ပြီးမနှက်ဆန်တော့မျောလင်းလို့မရဘူးပေါ့ဘယ်အရာမဆိုအချိန်လေးတော့ပေးရတယ်ကျမရေးမှအမဘလောက်ထိအချိန်သေးသေးလောက်တယ်လဲဆိုတာထက်မိကောင်ကအမဘလောက်အထိမပြတ်မကွက်ဇွဲရှိရှိနဲ့လုံနိုင်လဲပေါ့နော်တရက်မှာအများကြီးလုပ်နိုင်တာထက်ဆာလို့ရှိရင်မတို့အတွက်ပို့ပြီးအရေးကြီးတာတနည်းကိုနည်းနဲ့တကယ်ဇွဲရှိရှိနဲ့မပြတ်မကွက်လို့ပါဖို့အရေးကြီးပါတယ
်။မှန်မှန်ကန်ကန်နဲ့ထိရောက်ရောက်လုပ်ဖို့နီးစနစ်ကျဖို့ကအရေးကြီးတဲ့သဘောပေါ့နော်
။နီးစနစ်ကျဖို့ရဲ့ပြီးတော့မပြတ်မကွက်တနည်းကိုနည်းနည်းဆိုလဲနည်းမပြတ်မကွက်ပုံမှန်လေးဇွဲရှိရှိနဲ့လုပ်နိုင်ဖို့ရဲ့ပြီးတော့အစားအသောက်နဲ့အိပ်ရေးကိုအမတို့ဒီညွှန်ကြားထားတဲ့အချိန်မှာလူတယောက်မှာဒီကျန်းမာရေးနဲ့ပတ်သက်တဲ့အစားအသောက် lifestyle တစ်ခုကိုစီစဉ်ပြီးတော့စဉ်းစားပြရတဲ့အချိန်ရောက်လာပြီအဲ့ဒါကြောင့်လည်းအမရဲ့ဒီပရိသတ်တွေကအများဖြင့်အမျိုးသမီးအိမ်တော်ရှင်တွေများကြတယ်အဖြစ်လို့လဲဆိုတော့ကို့အနေနဲ့ကို့အတွက်တယောက်တည်းမဟုတ်ဘဲနဲ့ကျန်းမာရေးဆိုရင်မိသားစုတစ်စုလုံးအတွက်ပါထင်ရတာလို့အမမြင်တယ်ဒါကြောင့်လည်းကျမရဲ့အတွက်ထိမ့်သိမ့်မှုဆိုရင်တော့ဘာကြောင့်လဲဆိုတော့အမအတူတလေပြောနေစရာမလိုလို့ထင်ပါတယ်
ကျွန်တော်တို့ဗမာတွေပြောကြတာရှိတယ်ကိုချမ်းမာတော့မှပဲစိတ်ချမ်းသာတယ်ပေါ့နော်နောက်စိတ်ချမ်းသာအောင်နေနိုင်မှာလဲကိုကလည်းလိုက်တယ်ပြန်ချမ်းမာတယ်ပေါ့ဆိုတော့ဒီရုပ်နဲ့ဒီရုပ်ပိုင်းစိတ်ပင်ကတော့အပြန်လဲဆက်ဆက်မှုတွေကလည်းရှိနေတာပေါ့လေဆိုတော့ဟိုအမျိုးသမီးတွေအတွက်ဒါဒီလိုမျိုးကိုယ့်ရဲ့စိတ်ပိုင်းနဲ့ရုပ်ပိုင်းတစ်ဖက်နဲ့တစ်ဖက်အပြန်လဲထောက်ပံ့ပေးနိုင်တဲ့ဒီချမ်းမာရေးပုံစံမျိုးပေါ့နော်နေဖို့အတွက်ဆိုရင်အခုလိုမျိုးအထူးသဖြင့်ဒီအသက်40ကျော်50ကျော်တွေအထွတ်ပေါ့နော်ကျန်မာရေးလုပ်ဖို့အတွက်ပိုပြီးအချိန်ခက်ခဲလာတဲ့သူတွေအဲစိုးရိမ်စိတ်များလာတဲ့သူတွေအထွတ်ပေါ့နော်ဘလို့များအမျိုးသမီးတွေအနေနဲ့ဘလို့တွေလှုပ်တင်တယ်လဲပေါ့ဗာမြန်ချန်ပေးနိုင်မလဲရှင
်အမမြင်ကတော့ရုပ်ပိုင်းနဲ့စိတ်ပန်းတော်တော်ကြီးကိုကျွန်းကိုင်းနေတိုင်းကျွန်းဆက်ဆက်နေကြတယ်အထူးသဖြင့်လေ့ကျင့်ရတခါမှမလုပ်ဘူးဆိုလို့ရှင်ဆက်ဆက်ခြင်းလုပ်ဖို့အတွက်ကစိတ်ပိုင်းဆိုင်ရာပြင်ဆင်ရတယ်အဲ့ဒါအခက်အခဲဆုံးပဲပထမဆုံးလုံနိုင်ဖို့ဆိုတာပေါ့နော်အာတခါမှမလုပ်ဘူးတဲ့လူတွေအတွက်ကြတော့လေအမကလည်းကိုကိုရိုင်းအဲ့ဒီနေရာကိုရောက်ခဲ့ဘူးတဲ့အရင်တော့ဂျင်သွားလို့ရှိရင်ဘာလုပ်ရမှမသိဘူးဟာကိုကိုလူတွေကြည့်နေလားကိုလုပ်တဲ့ဟာပုံကြရလားအဲ့လိုမျိုးဒီအခက်အခဲတွေကိုကြော်လွှားနိုင်ဖို့အတွက်မတို့စတူဒီယိုဂျင်လေးထောင်ခဲ့တယ်ပေါ့နော် and then နောက်တစ်ခုကလေ့ကျင့်ခန်းလုပ်နေကြသွားပြီဆိုလို့ရှိရင်လူကမရက်ချင်တော့ဘူးဘာဖြစ်လို့လဲဆိုတော့ဒီလေ့ကျင့်ခန်းလုပ်လိုက်ပြီဆိုတာနဲ့ကိုယ့်ရဲ့ဒီစိတ်ပိုင်းဆိုင်ရာအများကြီးပြောင်းလဲသွားတယ်။လေ့ကျင့်ခန်းလုပ်ပြီးတဲ့အခါမှာထွက်လာမဲ့ feel good hormones တွေရှိမယ်။ဒီထဲမှာ endorphin, serotonin, oxytocin အများကြီးပဲ။ဆိုတော့လေ့ကျင့်ခန်းလုပ်နေကြလူတွေမကြခင်မှာပဲကြည့်လိုက်လို့ရှိရင်လျှောက်တာအစလုံးဝဟိုစောင့်ကြောင်းစောင့်ကြောင်းနဲ့တော့အဲ့လိုတွေတော့မကျိုးဘူးတွေဖြစ်လာတယ်။အဲ့ဒါမကြောက်လဲဆိုတော့အမတို့ရဲ့ဒီလေ့ကျင့်ခန်းလုပ်ပြီးဆိုတာနဲ့feel good hormone เนี่ยကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာထွက်လာတဲ့အဲ့မှာပို့ပြီးတော့ကိုယ့်ကိုယ်ကို confidence ရှိလာမယ်အရာရာတိုင်းကိုအရင်တော့တိတ်တိတ်မမလေးချစ်ခင်နေဆိုစိတ်တူတတ်တဲ့ကိုကဒီနည်းနည်းပို့ပြီးတော့စိတ်ရှည်လာမယ်ပို့ပြီးတော့ problem solving မှာပို့ပြီးတော့ကိုကသူများထက်calm ဖြစ်ဖြစ်နဲ့ဒီတည်ငြိမ်ငြိမ်နဲ့ဖြည့်ရှင်းလာနိုင်မယ်ဒီလိုအရာတွေတွေ့ရမှာပေါ့နော်ဆိုတော့ဒါမဲ့တခုရှိတာကိုယ့်ရဲ့ဒီလေ့ကျင့်ခန်းလုပ်လို့ကျန်းမာလာတဲ့တိုးတက်လာတဲ့တွက်လက်လာတဲ့ကိုယ့်ရဲ့ခန္ဓာကိုယ်ရှိပေမဲ့လည်းတခါတလေအပြင်ပရောဂါကြောင့်ဥပမာကိုယ်မညှော်မှန်းထားတဲ့ယောဂါပဲဖြစ်ဖြစ်ဒါမှမဟုတ်ဒီအလုပ်ကိစ္စမိသားစုကိစ္စတခြားတစ်ခုခုကြောင့်ကိုယ်စိတ်အနှောက်အယှက်နဲ့စိတ်တက်ကြခဲ့ပြီးရှိတော့အဲ့ဒီအချိန်ကြောင့်လို့ရှိရင်လည်းလေ့ကျင့်ခန်းပြန်ထပြီးလုပ်ဖို့ဆိုတာအင်မတန်ခက်ခဲပါတယ်အထူးသဖြင့်တိရမလားစိတ်တက်ကြနေလို့လေ့ကျင့်ခန်းလုပ်ချင်ပါတယ်ဆိုမှအဲ့ဒီစိတ်တက်ကြနေအချိန်မှဆိုရင်လေ့ကျင့်ခန်းလုပ်ဖို့ထားနိုင်လို့ပို့ပြီးတော့ခက်ခဲတယ်။ဒါပေမဲ့လည်းဒီအရာကိုကြော်ဖြတ်နိုင်ပြီဆိုတာနဲ့အလိုလိုအရာရာအကုန်လုံးကအဆင်ပြေသွားပြန်ရောဆိုတော့အမပြောချင်တာကဒီ exercise ကိုဒီ feel good hormone တွေထွက်အောင်လုပ်ထွက်တဲ့အထိလုပ်ဖူးတဲ့လူတွေကခုနအမပြောတဲ့အာစကားကို 100% နားလည်မှာပေါ့နော်။ဒီစိတ်ပိုင်းဆိုင်ရာကျန်းမာဖို့ကခန္ဓာကိုယ်ပေါ်မှာအများကြီးမူတည်နေတဲ့အတွက်အမအနေနဲ့အကြံပေးတယ်ဆိုတာထဲစကားလက်ဆောင်လေးပါချင်တာပေါ့နော်ကို view site ပေးရတော့မယ်အရွယ်ရောက်ပါပြီအဲ့တော့အမျိုးသမီးတွေဟာအထူးသဖြင့်အသက်ကြီးလာလေစိတ်ကူးစီးမှုတွေမခံပါနဲ့စိတ်ပူပီးမှုမခံဖို့ဆိုတာလည်းကိုချစ်တတ်ကိုဒီထက်ပိုပြီးတော့ကျန်းမာအောင်အချိန်လေးတစ်ခုနည်းနည်းလေးပေးပြီးတော့ကြိုးစားအားထုတ်လိုက်မယ်ဆိုလို့ရှိရင်အများလှပြီးတော့စိတ်ချမ်းသာပြီးတော့အရာရာတိုင်းကိုလှလှပပလေးနဲ့ကြော်ဖြတ်နိုင်ပါပါလို့အမဒီကနေအားပေးစကားပြောချင်ပါတယ
်။အမပြောသွားတဲ့အကြံဉာဏ်လေးအင်ဂျန်ကိုကောင်းပါတယ်။ဒါပေမဲ့ဆော့ဆော့ပိုင်းတော့လည်းပြောသလိုပေါ့နော်။တချို့ဒီအဲကျမရေးဟိုလိုက်ပါလုတ်ဖို့အတွက်ခက်ခဲရှိတဲ့သူတွေရှိတယ်။ငွေကြေးအဖြစ်နောက်ကိုလုတ်အလုတ်အချိန်အဖြစ်ပေါ့နော်။စသဖြင့်ဆိုတော့အဲ့လိုလူတွေအတွက်ရောအားလုံးပေါ့နော်ဟိုဘလို့လူတန်းစားမရွေးအသက်အရွယ်မရွေးအားလုံးလိုက်ပါလုတ်နိုင်မဲ့အစီအစဉ်မျိုးရောအမလုံဆောင်ပေးရမျိုးရှိပါလားရှင
်ဟုတ်ကဲ့ရှိပါတယ်အမရဲ့YouTube channel လေးတန်တာ fitness ဆိုပြီးတော့ဒီထဲမှာဆိုလို့ရှိရင်မတို့လေ့ကျင့်ခန်း demonstration video တွေလောက်ထားတဲ့လေ့ကျင့်ခန်းလေးတွေgeneral ကျန်းမာရေးအတွက်ပေါ့နော်ဘယ်လိုဆို live လုပ်လို့ရတဲ့လေ့ကျင့်ခန်း video တွေတင်ပေးထားပါတယ်အမရဲ့ Facebook page မှာဆိုရင်လည်း G fitnessthis workshop ဆိုပြီးတော့ဥမာ Sunday ဆိုလို့ရှင်မတို့ဒီ workshop ကနေ Zoom နဲ့Sunday yoga free yoga ဆိုပြီးတော့ရှိတယ်အဲ့ဒါဆိုရင်ဒါဘယ်သူမဆိုလူတိုင်းကျမ်းမာရေးအတွက် join လို့ရတဲ့ channel လေးတွေပါအဲ့တော့အမရဲ့ this workshop page ကိုသွားပြီးတော့ yay ထလိုက်မယ်ဆိုလို့ရှိရင်ဒါ zoom link free ဘယ်လိုမျိုးဝင်လို့ရမယ်အဲ့မှာအကုန်လုံးပြပေးထားပါတယ်အဲဒါမှမဟုတ်လို့ရှိရင်လည်း app လေးဥမာရရဲ့ဒီ D fitness app လေးကို download ဆွဲလိုက်ရင်အဲ facebook ကနေပါလဲဆွဲလို့ရတယ်အဲဘယ်ကနေမဆိုပေါ့ D fitness app ဆိုတာလေး yay ထလိုက်ရင်အဲ google apple app store ဒီနေရာတွေမှာ download ဆွဲပြီးအခမဲ့ခုနရဲ့လေ့ကျင့်ခန်းနေရောကိုယ်နဲ့ကိုင်းညီမဲ့လေ့ကျင့်ခန်းနေရောဒီကျမရဲ့အသိနဲ့ပတ်သက်တဲ့ဘဝတုတ္တရတွေဆိုရင်မတော့အချိန်မီဝင်ဖတ်လို့ရတယ်အဲဒါဆိုရင်အခမဲ့ဘာလို့မဆိုကြိုက်သလောက်အဲလေ့လာလို့ရတယ်ကျမရဲ့အသိတွေမျှဝေပေးထားတဲ့နေရာလေးတွေပ
ါဟုတ်ကဲ့ပါရှင်အခုလိုအချိန်ပေးပြီးတော့ဖြေကြားပေးတာကျေးဇူးများကြီးတင်ပါတယ်ရှင
်အမတက်လည်းအချိန်ပေးပြီးတော့အခုလိုမျိုးပြည်သက်နဲ့ connect လုပ်ပေးတာကျေးဇူးအများကြီးတင်ပါတယ်အားလုံးပဲကျမ်းမာပြီးတော့စိတ်ချမ်းသာနိုင်ကြပါစေ
။ Back in view တွေမေးမြန်းတင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာ။အခုတကနားဆင်ရမှာကတော့တုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်မှဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စိုက်ပျိုးရာသီအစအမေရိကန်စိုက်ပျိုးရေးသမားတွေရဲ့ညှော်လင့်ချက်မဟာဗျူဟာမြောက်လေဒါစကန်စတာတွေကိုကိုအောင်ကပြောပြမှာဖြစ်ပါတယ်ဗျာ
ယူကရိန်းပေါ်ရုရှားတူဂျော်စီဒုတိယနှစ်ထဲဝင်ရောက်လာချိန်မှာစိုက်ပျိုးရေးဇီးအတွေ့အကြောင်းအမေရိကန်စိုက်ပျိုးရေးသမားတွေအနေနဲ့စိုးရိမ်ပူပန်နေကြချိန်မှာအတိုးနှုံတိုးမြင့်တက်မှတ်တဲ့အခြေအနေကိုလည်းရင်ဆိုင်နေရပါတယ်ကဘာရေးခင်တွေကြောင့်မသေးချာမရေရတဲ့အနေထားအောက်မှာစိုက်ပျိုးရေးရာသီအစလယ်သမားတွေရင်ဆိုင်နေရတဲ့အခြေအနေကိုတင်ပြပေးရမယ်။ယူကရိန်းရုရှားကျူးကျော်စစ်ကြောင့်စစ်ပွဲစဖြစ်စကာလအခက်အခဲရင်ဆိုင်ရသူတွေရဲ့အမေရိကန်စိုက်ပျိုးရေးသမားတွေလည်းပါဝါတယ်။ဓာတ်မြေဩဇာလိုစိုက်ပျိုးရေးသုံးတခြားပစ္စည်းတွေလည်းဈေးတက်ကုန်ပြီးစိုက်ပျိုးမဲ့အစီအစဉ်တွေအလုံးကမောက်ကမဖြစ်ကုန်တယ်လို့ဆိုပါတယ
် The problem is that
Russia နဲ့ဒီမှာမေးဘီလာရစ်ကကျွန်တော်တို့သုံးနေတဲ့ nitrogen phosphorus နဲ့ potassium ကိုအဓိကဖြန့်ဖြူးပေးနေတာပေါ့အခုကြတော့အဲ့ဒီကနေမရတော့ပါဘူးအဓိကဖြန့်ဖြူးပေးနေတဲ့သူတွေကိုကန့်သတ်လိုက်တဲ့အခါမှာတက်ရောက်မှုတွေရှိလာပါတယ်
ရုရှားချီချော်စစ်ဒုတိယနှစ်ထဲဝင်ရောက်လာချိန်မှာပဲအမေရိကန်စိုက်ပျိုးရေးသမားတွေအတွက်စိုက်ပျိုးရာသီအစရောက်လာပါပြီ
Things have kind of worked themselves out a little bit
အခုတော့အခြေအနေနည်းနည်းလေးကောင်းလာပါတယ်ကောင်းနံဈေးနှုန်းတွေလည်းကျလာတော့ဓာတ်မြေဩဇာဝယ်မှုအပိုင်းမှာလူတွေတိတ်ပူပန်နေကြမလို့တော့ပါဘူးဒီလိုအခြေအနေကနည်းနည်းတော့စိတ်သက်သာစေပါလေ
2022ခုနှစ်မှာကုလသမဂ္ဂနဲ့တူရကီနိုင်ငံတို့ရဲ့ဂျာဝင်ဆက်ဆက်မှုကြောင့်ယူကရိန်းနဲ့ရုရှားကြားပြည်လည်မှုရခဲ့ပြီးတဲ့နောက်ပြောင်းပြဲပြီးဆက်တဲ့ဂျုံဈေးတွေတည်ငြိမ်လာပါတယ်
Since then we've not
အဲ့ဒီနောက်ပိုင်းမှာမှားတဲ့ကုန်အရေးအတွက်လည်းတိုးလာတာမတွေ့ရတော့ပါဘူးဒါပေမဲ့လည်းရှေးလျှောက်ဒီအနေထားပြောင်းလဲသွားနိုင်တယ်ဆိုတာအလုံးသိထားကြမှာပါ
မေလ18ရက်နေ့မှာကောက်နံတင်ပို့ဖို့သဘောတူညီချက်တက်တန်းနှစ်လထပ်တိုးနိုင်ခဲ့ပါတယ
် It's been something that's actually taken prices lower as we
ဈေးတက်တဲ့ဂျုံပြောင်းမှုတွေနဲ့ရှင်ရောင်းနိုင်မှုဈေးတွေကျလာတာပါဟိုတုန်းကထပ်တောင်ဈေးကျတယ်လို့ပြောလို့ရပါတယ်ရုရှားနဲ့ယူကရိန်းဘက်ကသာအခြေအနေတွေမပြောင်းဘူးဆိုရင်ပေါ့ကောက်နံတင်ပို့ရေးသဘောတူညီချက်အရရုရှားကဓာတ်မြေဩဇာပို့ပေးလို့ရပါတယ်စိုးရိမ်မှုတွေရှိနေတာကြောင့်လဲအခြေအနေတွေမပြောင်းခင်မှာဈေးနှုန်းတက်တက်တာတာနဲ့ဝယ်စုထားကြပါတယ်
။ရှိသမျှငွေကိုစိုက်ပျိုးရေးဘက်မှရင်းနှီးမြှုပ်နှံထားပေမဲ့လည်းဝယ်ယူစုဆောင်မှုအတွက်လိုအပ်တဲ့ငွေကိုချေယူတဲ့အခါအတိုးနှုန်းကတက်နေတာပါ။ဒါ့အပြင်လှုပ်သားရှားပါမှုပြဿနာကိုပါရင်ဆိုင်နေရပါတယ်
။ You try to find somebody to haul grain for you.
ကောက်နံတွေတည်ယူရွှေပြောင်းမှုလူလိုက်ရှာနေရသလိုကိုယ်ပိုင် truck ကားမရှိရင်လည်းအခက်တွေ့မှာပါ။ပြဿနာက truck ကားမောင်းမဲ့လူကိုမရှိတာပါ။
စိုက်ပျိုးရေးထောက်ကူပြုဆက်ကရိယာတွေတုံးနေရတဲ့အချိန်မျက်မှာမိသားစုဝင်တွေရောကိုယ်တိုင်ရောပါဝင်စိုက်ပျိုးနေကြရတယ်လို့သူကပြောပါတယ်ခင်ဗျာရုရှားနဲ့တရုတ်တို့ရဲ့ချင်းချောက်မှုကြီးထွားလာတာကြောင့်အမေရိကန်အနေနဲ့အရှိဘက်မျက်နှာစာကိုသာမကမြောက်ဘက်ကိုလည်းသတိနဲ့စောင့်ကြည့်ကာကွယ်ဖို့အစီအစဉ်တွေချထားပြီးသားဖြစ်ပါတယ
်
အမေရိကန်နောက်မြောက်ပြည်နယ်အလစကားအခြေဆိုင် ISN Leaders Camp မှာပုံမူ Loy Wright ဟာ9နှစ်ကြာအမှုထမ်းဆောင်နေစေပါ F-16 Jet တိုက်လေယာဉ်နဲ့ကင်းလက်ပြန်တမ်းရင်းအလစကားပြည်နယ်ရဲ့တမူထူးခြားတဲ့ရှုခင်းတွေကိုကြည့်ရတာကတော့ဘာနဲ့မှမတူဘူးလို့ဆိုရတယ
်
ကမ္ဘာနေရာတော်တော်များများကိုပြန်တမ်းခဲ့ဘူးပေမဲ့ဒီနေရာဟာအကောင်းဆုံးမှာနိုင်ငံရဲ့တကယ်တန်ဖိုးကြီးတဲ့နေရာပါ
ဒီဝေဟင်ပိုင်နဲ့ကိုမဟာပြူဟာကြတဲ့ဒေသအဖြစ်အမေရိကန်ကသတ်မှတ်ထားတာပါအခုလောပြန်တမ်းရမှာအတိတ်ဆဝန်ဒေသအထိရောက်ပါတယ် IRSN လေတဲ့အခြေစိုက်စခန်းမှုဘုံမှုကြီး David Ajax Parkland က
It's hard to understand that looking at a normal map.
ရေတုံးတာမမြေပေါ်မှာဆိုရင်တော့ Alaska အပေါ်ဘက်မှာရှိနေတာပါ။ဒါပေမဲ့ကမ္ဘာမြေပေါ်မှာကြည့်မယ်ဆိုရင်တော့ဒီနေရာကမ္ဘာပြောက်ပိတ်ချမ်းကဘယ်နေရာနဲ့မဆိုနေနေတာကိုတွေ့ရမှာပါ
။ဥရောပဆိုရင်လည်းအတိတ်သမုဒ္ဒရာရဲ့တစ်ဖက်ကမ်းမှာဖြစ်တယ်လို့ရုရှားနိုင်ငံဟာဆိုရင်လည်းကီလိုမီတာ100တောင်မွေးပါဘူး။ Indo-Pacific ဒေသနဲ့ဆိုရင်လည်းနီးပါတယ်။တရုတ်နဲ့မြောက်ကိုရီးယားတို့ရဲ့အနေနဲ့ကြီးထွားလာတဲ့အချိန်ထဲမှာလွန်ခဲ့တဲ့နှစ်အနည်းငယ်တုန်းကတော့ Leader Scan ကိုပိတ်ပစ်ဖို့ကာကွယ်ရေးဌာနကသုံးသပ်ခဲ့မှုပါတယ်။နိုင်ငံတကာနဲ့မဟာပြူဟာလေးလာရေးဌာနကနိုင်ငံရေးသုံးသပ်သူရှမတ်စ်ဒန်နီယယ်စ်က
DOD argued that the cost to
Alaska ရဲ့တဘာဝဝင်ချင်းရာသီဥတုစတာတွေကြောင့် Alaskan လေတဲ့အခြေစိုက်စခန်းထိမ့်သိမ့်လည်ပတ်တဲ့စီကြီးလွန်းတယ်လို့ကာကွယ်ရေးဌာနကပြောနေတာပ
ါ။ဒါကြောင့်တရားလွတ်လပ်တဲ့ကော်မရှင်ဖွဲ့ပြီးပြန်သုံးသပ်ရမှာစခန်းရုပ်သိမ်းလိုက်တာကြောင့်တွက်ချက်ထားသလောက်ငွေဘူးငွေရှံထွက်လာမှာမဟုတ်တယ်လို့ဒီအခြေစိုက်စကန်ရဲ့အရေးပါမှုကလည်းကြီးမားကြောင်းကော်မရှင်ကမှတ်ချက်ပြုခဲ့ပါတယ်။အဲ့ဒီနောက်အင်အားဆွတ်ချခဲ့ပြီး2016ခုနှစ်မှာအရင်ရှိနေပြီးသား F-16 ဂျက်တိုက်လေယာဉ်တွေသာထားခဲ့ရကနေအခုအခါမှာဒေါ်လာ5ဘီလီယံတန်အတန်ထက်မြန်နှုန်းနဲ့သွားနိုင်တဲ့ F-35 ဂျက်တိုက်လေယာဉ်နှစ်စီးထပ်မံပြီးတော့တက်ချထားသလိုလေရင်ပြည်လန်းလေရင်ထားဖို့နေရာနဲ့တခြားလိုအပ်တာတွေအတွက်ပင်တဂွန်ကနောက်ထပ်ဒေါ်လာ3600သုံးဆွဲခဲ့ပါတယ်ဘုံမှုလွိုင်းရိုက်က
ဒီ
နေရာကအတက်အဆင်းအများရှုပ်တဲ့နေရာပါအလွန်ဆုံးမိနစ်20လောက်သာလေရင်အတက်အဆင်းမရှိတာပ
ါ F-35 နဲ့ပြည်နယ်မြို့တော်ကလေတပ်အခြေစိုက်စခန်းမှာရှိတဲ့F-22 ဂျက်တိုက်လေယာဉ်တွေနဲ့ဆိုရင် Alaska မှာအစစ်မြင့်တိုက်လေယာဉ်ပေါင်း100ကျော်ရှိနေတာကြောင့်ဒါဟာဆိုရင်စုဖွဲ့မှုအင်အားတာလွန်တဲ့နေရာတစ်ခုလည်းဖြစ်တယ်လို့ဆိုပါတယ်ခင်ဗျာအမေရိကန်ရုပ်ရှင်လောကမှာ African American ရုပ်ရှင်ဖန်တီးသူတွေဟာနှစ်ပေါင်းများစွာကလေးကရှိနေကြတာပါ1898ခုနှစ်ကရိုက်ကူးခဲ့တဲ့ဂန်ဝင်ရုပ်ရှင်မှာလူမဲအမျိုးသားနဲ့အမျိုးသမီးတို့နမ်းနေတဲ့ပုံကိုတွေ့နိုင်ပါတယ်။1898ခုနှစ်ကနေ1982ခုနှစ်အတွင်းရိုက်ကူးခဲ့တဲ့လူမဲရုပ်ရှင်အကြောင်းပြပွဲမှာအခုလိုပြတာတာပါ။ပြပွဲမှာရှေးခေတ်ရုပ်ရှင်တွေရဲ့ဇာညော1943ခုနှစ်ကရိုက်ကူးတဲ့ Stormy Weather ရုပ်ရှင်ကအဝယ်အစား1959ခုနှစ်က Poggy and Bess ရုပ်ရှင်နဲ့တခြားကြော်ညာပိုစတာမျိုးစုံခင်းကျင်းပြသထားပါတယ်။
And many of them have been
lost. ဒါရောမြန်မြန်ပြောက်ကုန်ကြပါပြီ။ဒီထွင်ဆန်းသစ်မှုတွေနဲ့ရုပ်ရှင်ရိုက်ကူးကြတဲ့အချိန်ကိုအခုကြံနေသေးတာတွေကသက်သေပြနေပါလေ
။ရုပ်ရှင်မျိုးစားပေါင်းစုံအများစုကိုအကုန်ကြနည်းနည်းနဲ့ရိုက်ခဲ့ပါတယ်
။ We have cowboy
ကောင်းမွန်ရုပ်ရှင်၊စူသားကန်ရုပ်ရှင်၊လူ့ဘဝစက်ကုံဘောကဇာတ်လမ်းတွေအားလုံးရှိပါတယ
်။1939ခုနှစ်ကရိုက်ကူးခဲ့တဲ့ Reform School ရုပ်ရှင်မှာအဲ့ဒီအချိန်ကရုပ်ရှင်နဲ့ရုပ်မြင့်တန်ကြားဇာတ်လမ်းတရားကျော်မှာပါဝင်ခဲ့တဲ့ Louis Bivale ပြပွဲမှာပါဝင်ပါတယ်။ American တလွှားကဒေသတွေမှာဒီရုပ်ရှင်ကိုရိုက်ကူးခဲ့တာဖြစ်ပြီးဇက်ကောင်တွေကိုလည်းသူတို့ရဲ့အရေးချင်းအလိုက်ရွေးချယ်ခဲ့တာပါ။1940လောက်ကရိုက်ကူးတဲ့ဇာတ်လမ်းတို့တွေမှာဆိုရင်လည်းလူမဲဂီတပညာရှင်တွေအကပညာရှင်တွေကိုအဓိကထည့်သွင်းရိုက်ကူးထားပါတယ်။1960လောက်အရောက်မှာတော့အသားရောင်ခွဲခြားမှုကိုမီးမောင်းထိုးပြတဲ့ရုပ်ရှင်တွေအသားပြေးရိုက်ကူးလာကြပါတယ်။1963ခုနှစ်က Lilies of the Field ရုပ်ရှင်အတွက် Sydney Poitier ဟာအကောင်းဆုံးသရုပ်ဆောင်ဖြစ် Oscar ဆုရရှိသွားပါတယ်ခင်ဗျာ။
ကိုအောင်တင်ပြသွားတဲ့သုဒ္ဓဆွန်လင် American တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။အခုတခါတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပါမယ်။ဉာဏ်ဉာဏ်နဲ့သဘာဝအပဝန်းကျင်ကိုတန့်စင်စေပြီးမြေစီလွှာနဲ့မြေအောက်ရေကိုထိမ့်ပေးနိုင်တာကြောင့်ထိုင်းပြည်ရင်ကိုယ်တိုင်အားပေးစိုက်ပျိုးခဲ့တဲ့ Vetiver မြက်အတွက်ခုနှစ်ကြိမ်မြောက်နိုင်ငံတကာညီလာခံကိုချင်းမိုင်မြို့မှာကျင်းပနေပါတယ်။မြန်မာနိုင်ငံမှာလည်း Vetiver မြက်စိုက်ပျိုးမှုထွန်းကားအောင်မြင်အောင်လှုပ်ဆောင်နေတာကိုစာရန်တင်ခဲ့တဲ့ဇီဝဤပညာရှင်ဒေါက်တာတန်တန်းစိန်ကိုဒေါက်ကင်ပြုသက်ဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ဗက်တီဘယ်မြက်နဲ့ပတ်သက်ပြီးတော့နိုင်ငံတကာအစည်းအဝေးကိုဆက်မတက်နေတယ်ဆိုတော့လေဗက်တီဘယ်မြက်ဟာဘာကြောင့်ဒီလောက်အရေးကြီးလို့ပေါ့နော်ဒီအစည်းအဝေးတွေကျင်းပပြီးတော့ဆွေးနွေးရတာပါလို့ဆို
ရှင်သူ
ကအရန်ချူချာပြီးတော့ပို့အစွမ်းသက်သည့်အများကြီးပဲရှိရဲ့မျက်ကလေးဆိုပြီးတော့ပေါ့နော်သူရဲ့အဲမျက်ကဒီစိုက်ပျိုးရေးခန္ဓာလည်းမဟုတ်ဘူးပေါ့ဆရာမရဲ့ဒီဆောက်လုပ်ရေးတွေမှာရောအဆောက်အဦတွေထိမ့်သိမ့်တဲ့နေရာမှာမိရဲ့ထားလန်းထိမ့်သိမ့်တဲ့နေရာမှာရောတရိတ်ဆန်အစားလက်မှုပစ္စည်းအဲစသဖြင့်ပေါ့နော်ကျမတို့စိုက်ပျိုးရေးမှာဆိုလို့ရှိရင်တော့ဒီအစိတ်တင့်တဲ့မြေတွေပြန်ပြီးတော့ကောင်းမွန်လာအောင်လုပ်တဲ့နေရာတွေမှာရောသူကမြေစီဩစာမကောင်းတဲ့မြေတွေပြန်ထက်တန်အောင်လှုပ်တာမှာပါသူကအစွမ်းတတ္တိရှိရတဲ့အတွက်ကြောင့်ဟိုကဘာအယုံဆိုင်ပြီးတော့ဒီမြက်နဲ့ပတ်သက်တဲ့သူတေသနာတွေအတုံးချမှုတွေရှိလာတာပေါ့နော်ရှိလာတဲ့အခါမှာဒီနိုင်ငံတကာကလူတွေစုဝေးပြီးတော့တွေ့ကြုံနေညှဝေးကြတယ်နောက်စာရန်တွေဖတ်ကြတာပေါ့နော်အခုဆိုလို့ရှိရင်အမှတ်စဉ်9ကိုရောက်ရှိရတဲ့အတွက်ဒီချင်းနိုင်မှာလာပြီးတော့ဒီမြက်အကြောင်းလေးကိုဒီလေးလာဖို့ရောစာရန်ဖတ်ဖို့ရောက်ရှိနေတာဖြစ်ပါတယ
်ထိုင်းနိုင်ငံကဆိုလို့ရှိရင်ဒီမြက်နဲ့ပတ်သက်ပြီးတော့ဒီကွယ်တော်သွားတဲ့ဘင်ကြီးဘုံမီဘောကိုရိုင်းကဥစည်းပြီးလောက်ခဲ့တယ်လို့သိရပါတယ်အဲ့ဒါလေးနည်းနည်းရှင်းပြပေးပါရှင
်ဘင်ကတော့တောက်ဝင်းရင်ထိုင်းတည်းနဲ့ပတ်သက်ပြီးတော့သူဥရောပနိုင်ငံနေမှာပညာသင်ခဲ့တယ်ကျော်ဝင်မိသားစုတွေလုပ်တဲ့စီမံကိန်းထဲမှာဒီဘက်တီဘာမြက်ဆိုင်တာတစ်ခုပါဝင်ခဲ့ပါတယ်ကမ္မတွေပြိုတဲ့နေရာမှာဒီဘက်တီဘာရဲ့ရှေ့လျားတဲ့အပြစ်တွေကထိမ့်သိမ်းနိုင်တယ်ကမ္မပြိုတာတွေထိမ့်သိမ်းဖို့အတွက်ဒီဘက်တီဘာတွေကိုဟိုစိုက်ခဲ့တယ်နောက်ပြီးတော့ရေကိုထိမ့်သိမ်းဖို့အတွက်လည်းသူကစိုက်ခဲ့တယ်ရေကြီးရေရှမ်းဖြစ်တာတွေနောက်ပြီးတော့မြေထားလန်းလမ်းပိုင်းဆိုင်ရာတွေပေါ့နော်အဲ့ဒါတွေထိမ့်သိမ်းဖို့အတွက်ဒီဘက်တီဘာမြက်ဆိုင်တာကိုသူကိုယ်တိုင်လည်းစိုက်ပြခဲ့တယ်ဘရင်ကိုယ်တိုင်လည်းစိုက်တယ်နောက်ပြီးတော့စတင်ကြောင်းတွေမှာလည်းကလေးတွေအစပေါ့နော်ဒီဘက်တီဘာမြက်စိုက်တာကိုသူတို့သင်ပေးပါတယ်ပြီးတော့ထိုင်းနိုင်ငံမှာတော့အခုဘရင်မရှိရဲ့နောက်မှာတမီးတော်မဟာချက်ခရီသီရီတော်ကဥစီပြီးတော့ Chai Patna Foundation ဆိုပြီးတော့လည်းထောင်ထားပါတယ်ဒီဘရင်ကြီးရဲ့တော်ဝင်မိသားစုရဲ့စီမံကိန်းတွေမှာလည်းဒီဟာကိုအကောင့်ထည့်ပေါ်ပြီးတော့ဆောင်ရွက်နေရဖြစ်ပါတယ်ရှင
်ဆိုတော့ဒီလောက်အရေးတည်ယူထားတဲ့ဒီမြက်ရဲ့အတုံးဝင်ပုံပေါ့နော်ဆက်ဆံမဆော့ဆော့ပြောထားတယ်မြေစီတော့ထိမ့်သိမ့်နေဆိုတာအဲ့ဒါလေးအကြောင်းကိုပထမဆုံးပြောပြပေးပါဘယ်လိုပုံစံနဲ့ဒီမြက်ကမြေစီတော့ထိမ့်သိမ့်နိုင်တာပါလဲရှင်
ရေစီလွာမှာချတော့ကျမတို့ကဟိုကုန်တက်တီတုံးလို့ရှိရပါတော့အဲရုပ်ကုန်တက်တီဓာတ်ကုန်တက်တီစီးပွားကုန်တက်တီတုံးလို့ရှိရတဲ့မှာဒီဓာတ်ရုပ်ဆေးတွေပေါ့နော်ဓာတ်ရုပ်ဆေးတွေပုတ်တက်ဆေးပေါင်းတက်ဆေးဓာတ်မီဩစာအဲအဲ့ဒါတွေတုံးလာတဲ့ခါကျတော့ရုပ်ကုန်တက်တီနဲ့စီးပွားကုန်တက်တီပျောက်တဲ့ခါမှာညေပြတ်တယ်ဆိုတာဖြစ်လာတာပေါ့နော်ညေကြီးကချက်ခဲလာတဲ့ရေမထိန်နိုင်တော့ဆိုက်ရတာမလွယ်တော့ဘူးပေါ့အဲ့အဲ့လိုမျိုးမြေမျိုးကဗတီဘာဆိုင်လိုက်တဲ့ခါကျရင်အဲ့ဒီဗတီဘာကသူကဟိုကျမတို့ဟိုလူတွေကိုတင်းနှံ့နဲ့ချွေးထွက်တယ်လို့သူ့ရဲ့အမြင့်ကလည်းသူကစစ်ထုတ်ရည်လေးထုတ်တယ်အဲ့အနံ့ကိုကအနုစီဝါတွေဆွဲဆောင်တဲ့ခါကျဗတီဘာမြေရဲ့အမြင့်ဆုံးကိုဒီအနုစီဝါတွေကရောက်လာရောက်လာကြတဲ့ခါမှာမြေကြီးကစီဝါကုန်တက်တီပြန်ကောင်းလာပြန်ကောင်းလာတော့မြေကြီးကမွိုင်းရွာလာတယ်နောက်ပြီးလေဝင်လေထွက်တွေပါကောင်းလာဆိုတော့ရုပ်ကုန်တက်တွေပါပြန်ကောင်းလာပြီးတော့ကျမအတွေ့အကြုံရဆိုရင်နှစ်လလောက်ဆိုတီကောင်းနေပါပြန်ရောက်လာသူ့မှာဒီလိုရှေ့လျားတဲ့အမြင့်ရှိရဲ့အဲ့အမြင့်ကလည်းမခွာဘူးမခွာဘဲနဲ့သူကအောက်ကိုဆင်းတဲ့အတွက်သူ့နဲ့ရှင်တွဲဆိုင်တဲ့အပင်ကိုသူကမြေစီဩစာရှာဖွေပေးတယ်လို့ဖြစ်တာရှာဖွေပေးတယ်လို့ဖြစ်တယ်နောက်အရန်လေးရှည်တယ်ရှည်တဲ့အပင်ကိုသူ့မှာတွေ့ကတ်နေတဲ့မိုက်ကိုရိုက်ဇာလို့ခေါ်တဲ့မှုတစ်မျိုးရှိရပါတော့မှုတမျိုးပေါ့မိုက်ကိုဆိုတာမှုပေါ့ရိုက်ဇာဆိုတာအမြင့်ဆိုအမြင့်ပို့ပေါ့အဲ့အမြင့်မှုလေးတွေကတော့တေးတယ်တေးတဲ့အခါဘယ်လောက်ထိတေးလဲဆိုရင်ကျမတို့သဘင်လုံးရဲ့ဆယ်ပုံတစ်ပုံလောက်ပဲရှိတယ်အဲ့ဒီမိုက်ကိုရိုက်ဇာလေးတွေကအဲ့အမြင့်မှာတွေ့ကတ်ပြီးတော့အစာအာဟာရစုပ်ပေးတဲ့အတွက်အဲ့သူ့နဲ့တွဲဆိုင်တဲ့အပင်ကိုသူကမြေစီဝါစာထောက်ပံ့ပေးတယ်နောက်သူကအမြင့်ကရှည်တဲ့အတွက်လည်းဒီ ground water လို့ခေါ်တဲ့မြေအောက်ကြီးကိုစုဆောင်ပေးစေတဲ့အတွက်ဒီဗတိဘာဆိုင်ထားတဲ့ဆိုင်ခင်းဟာနွေရာသီမှာတော်တော်တန်ရေမငတ်ဘူးအဲအဲ့လိုမျိုးထိမ့်နိုင်နောက်ပြီးတော့သူ့နဲ့တွဲဆိုင်တဲ့အပင်ကိုဒီဇီဝကုန်တတိရုပ်ကုန်တတိပြန်ကောင်းလာစေတဲ့အတွက်သူကမဆိုင်တဲ့အပင်ထက်ဆိုင်ထူးထူးခြားခြားတည်တာပေါ့နော
်အခုစိုက်ပျိုးရေးမှာပေါ့နော်ဒီမြေစီလွှာမှာဒီဗတိဘာမြက်ရဲ့လက်ကောင်အမတန်ထူးကြပါတယ်ဒါတခြားဒီဗတိဘာမြက်ကပေါ့နော်တခြားထူးထူးခြားခြားဘာများလုပ်ပေးပါသေးတယ်
။သူကဆိုလို့ရှိရင် အင်းဆက်ကိုတားနိုင်တဲ့အပင်အနေနဲ့ကျမတို့ကစိုက်လေးရှိတယ်။စိုက်လေးရှိရဲဆိုဥမာစဘာကိုပြောင်းလို့မှဗတိဘာကိုသူ့ရဲ့ဒီဆက်ခင်းရဲ့ဘေးမှာစိုက်ထားမယ်ဆိုရင်ဒီပင်စီထိုးပိုးပေါ့ပင်စီထိုးပိုးကဥချဖို့ပေါ့လာတဲ့အခါမှာဒီစဘာမင်ပြောင်းမင်ထက်သူ့ကိုဆွဲဆောင်တာဒီဗတိဘာဆွဲဆောင်ဆိုတော့ဗတိဘာမှာပါတဲ့ protein ဓာတ်ကိုပင်စီထိုးပိုးပေါ့ကျမတို့ကအင်္ဂလိပ်လို stand borer လို့ခေါ်တာပေါ့နော်အဲ့ပင်စီထိုးပိုးကသူ့အနံ့နဲ့သူ့အရသာကြိုက်တဲ့အတွက်တဘာနဲ့ပြောင်းမှာဥမဥပဲနဲ့ဗတိဘာမှာတော့ဥပဲသူ့ရဲ့ဒီပိုးလောက်ကောင်အဆင့်နံပါတ်၄လဲကြောင်းဗတိဘာရဲ့ဆူးလေးတွေရှိအမြင့်ပေါ်မှာအဲ့ဟာလေးတွေကိုသူ့မခံနိုင်မဲနဲ့သူ့တည်သွားတယ်ဆိုတော့သူ့ပိုးထောင်ချောက်အပင်အနေနဲ့လဲအတုံးပြူတာရှိပါတယ်ရှင
်ဆရာမဆော့ဆော့ပြောသွားတဲ့အထက်မှာပေါ့နော်ဒီဗတိဘာကဒီရေကိုလည်းထိမ့်သိမ့်နေဆိုတော့ဘယ်လိုပုံစံနဲ့ထိမ့်သိမ့်တာလဲရှင်းပြပေးပါဦ
း။မြေစီလွှာတစ်ခုရဲ့ဂုံတတ္တိမှာသူကဒီစွန်းရဲ့မြေစီလွှာရဲ့မြေသားအနုချမ်းဟာသူကမွားရွာပြီးတော့သူ့မှာဟိုမြေစီလွှာလေးပေါက်လေးတွေရှိရဲဆိုလို့ရှိရင်ရေကိုထိမ့်သိမ့်နိုင်စွန်းရှိရအောင်။ဒီတော့မြေမှာရုပ်ဂုံတတ္တိကောင်းလာရင်ရေထိမ့်နိုင်။ဆိုတော့ဒီရွာကြတဲ့မိုးဟာဆိုရင်စီးဆင်းမသွားတော့ဘဲနဲ့ကိုယ့်ရဲ့အကွက်ထဲမှာပဲသူကဒစိမ့်စိမ့်စိတ်ဝင်သွားစီစိတ်ဝင်သွားစီရဲ့အခါမှာမြေရဲ့ရေအောက်ချမ်းပြင်ဟာဆိုရင်မြင့်တက်လာစိုက်ခဲနေဟာအပေါ်ရံမြေစီလွားတွေတိုက်စားပြီးတော့စီးဆင်းရင်နဲ့တူပါမသွားတော့ဘဲနဲ့ကိုယ့်ရဲ့ဒီ vetiver site ထားတဲ့တင်းနံစိုက်ခဲမှာပဲစုဆောင်မိစေပဲပေါ့နော်သူရဲ့ရှေ့လျားတဲ့အမြင့်တေချောင်း၎င်းဟိုအမြင့်မှုလို့ခေါ်ရဲ microriser ချောင်း၎င်းပေါ့ตุมาဆိုလို့ရှိရင်ရေထိမ့်သိမ့်နိုင်တဲ့တတိရရှိလာပါတ
ယ်ဒေါက်တာတန်းတန်းဆင်ရဲ့ပြောကြားခြင်းလည်းပဲဒီတရင်ပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးမယ
်သိပ္ပံနဲ့ဤပညာကဏ္ဍမှာ vector မြက်အကြောင်းကိုဒေါက်ကင်မျိုးသက်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်ဗီဒီယိုရထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ထူးခြားတဲ့ဖြစ်စဉ်သတင်းတွေကိုပေးပို့လိုတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြန့်ရှိနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြမှာဖြစ်ပါတယ်ဗျာ
ရုရှားနဲ့ယူကရိန်းနှစ်နိုင်ငံကြားမှာစစ်ပွဲအဆုံးသတ်ဖို့နဲ့တရားမျှတပြီးကြားရှိတည်ထောင်မဲ့ငြိမ်းချမ်းရေးရဖို့အတွက်အမေရိကန်အစိုးရဟာယူကရိန်းနိုင်ငံအပါအဝင်မဟာမိတ်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့နေတိုးမဟာမိတ်အဖွဲ့ဝင်အသစ်ဖြစ်တဲ့ဖင်လန်နိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကတောက်ချာနေမှာပြောပါတယ်။ယူကရိန်းမှာတရားမျှတပြီးတာရှိခမ်းတဲ့ငြိမ်းချမ်းရေးသဘောတူညီချက်ရနိုင်ဖို့အတွက်ဆိုရင်ယူကရိန်းမြေပေါ်ကနေရုရှားတပ်တွေဆုတ်ခွာပေးဖို့လိုအပ်တယ်လို့လည်းပြောပါတယ်။စင်ကာပူနိုင်ငံမှာကျင်းပနေတဲ့ရှန်ဂရီလာဆင်းနီးပွဲဖွင့်ပွဲတောက်ချာနေမှာအမေရိကန်ကာကွယ်ဝန်ကြီးလွိုက်အော့စတန်နဲ့တရုတ်ကာကွယ်ဝင်ကြီးလီရှန်ဖူးတို့ခဏတာတွေ့ဆုံခဲ့ပါတယ်။အရင်တော့ကအမေရိကန်ဘက်ကတွေ့ဆုံဆွေးနွေးဖို့အတွက်အချိန်ချင်းကမ်းလှမ်းခဲ့ပေမဲ့တရုတ်အစိုးရဘက်ကလည်းဆွေးနွေးရေးအတွက်ညှင်းဆိုခဲ့တာပါ။အခုတွေ့ဆုံမှုကအမေရိကန်နဲ့တရုတ်ကြားဆက်ဆံရေးပြန်လည်ပြီးတော့ပျော့ပြောင်းလာတဲ့သဘောလို့ယူဆကြပါတယ်။မြန်မာနိုင်ငံကိုဆိုက်ကလုန်းမုန်ခါဝင်ရောက်တိုက်ခတ်ပြီးနှစ်ပတ်ကျော်ကြာကာလအတွင်းမှာပဲမုန်တိုင်းတန်ခံခဲ့ရတဲ့ဒေသတွေကလူပေါင်း 9,000 ခွဲကျော်ကိုနေရာနေရာတွေနဲ့တခြားအကူအညီတွေကိုပေးနိုင်ခဲ့တယ်လို့ UNOCHA ကုလသမဂ္ဂလူသားချင်းစာနာမှုဆန်ရအကူအညီပေးရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ရိုညာဒုက္ခသည်တွေမြန်မာနိုင်ငံပြန်ရင်ဆောင်ရွက်နေတာတွေနဲ့ပတ်သက်ပြီးအထူးဆိုရင်ကြောင်းအာဖရိကအာရှနဲ့အရှေ့လယ်ပိုင်းဒေသနိုင်ငံတကာဒုက္ခသည်ပြန်တဲ့နေရာချက်ထားရေး Refugees International ကပြောကြားလိုက်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်တင်ဂီတိုက်ဖြစ်ပါတယ်အသံပိုင်းဆိုင်ရာရုပ်သင်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဆူဘဲအယ်ထက်ရပ်တို့ဖြစ်ကြပါတယ်မြန်မာပြည်ရဲ့စနေနေ့မနက်ခင်း VO ရဲ့အစီအစဉ်တွေကိုလှိုင်းဒိုမီတာ2440 51 VO ရဲ့ Facebook YouTube စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ခဲ့တာပါသွားရရှိမှန်းတဲ့တော့ကမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြည့်ဝနိုင်တဲ့နေ့တွေဖြစ်ကြပါစေ VOA ကိုအားပေးကြည့်ရှုတဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.